နေ့မြန်မာတက္ကရ1381ခုနှစ်အတင်းကျော်လာသန်း10ရက်နေ့ခရစ်တက္ကရ2009ခုနှစ်စက်တင်ဘာလ28ရက်နေ့တနင်္လာနေ့မှာရန်ကုန်တိုင်းမင်္ဂလာတော်မြို့နယ်သမိုင်းဝင်ကျက်ကလောက်ဒေသတော်မြတ်ကြီးအနေရှိကျက်ကလောက်ပြည့်ရသည့်သာသင်တဲ့မဂ္ဂဝိပဿနာဓမ္မရိပ်သာမှကျင်းပပြုလုပ်အပ်သော56ကျင်းရောက်မဂ္ဂဝိပဿနာအဋ္ဌတရားစခန်းပွဲမှာကနေ့သစ္စာတရားများဆက်လက်ပြီးတော့ကျေးဇူးပြုပေးမှာဖြစ်ပါတယ်။မြတ်စွာဘုရားသခင်ကရောမြတ်ကြီးလက်ထက်တော်အခါကာလတုန်းကဘုရားရှင်ကရောမြတ်ကြီးတာဝတိရေမောစေတံကျောင်းတော်မှာသရေတော်တော်မူနေတဲ့အချိန်ခါမှာသာဝတိမြတော်ရင်ကတရားလာရောက်လာဥကြတဲ့တရားနာပရိသတ်အပ္ပရာကောင်းတို့သိနာကတရားနာညာကခန္ဓာဆိုင်လို့သောတပတ္တိမညာသက္ကရာဂမိမညာနာဂမိမညာရဟတာမညာများတရားတိရရှိသွားကြသလိုယနေ့လည်းအာလုံးသောတရားနာပရိသတ်အပ္ပရာကောင်းတို့သိနာကတရားနာညာကခန္ဓာဆိုင်လို့သောတပတ္တိမညာများယနေ့ရပါစေသက္ကရာဂမိမညာများယနေ့ရပါစေအနာဂါမိမညာများရနိုင်ကြပါစေအရဟတမညာများရနိုင်ကြပါစေလို့ဆန္ဒပြုရင်းနဲ့ဘုန်းကြီးများရဲ့ဓမ္မသဘင်အစီအစဉ်ကိုစတင်မှာဖြစ်ပါတယ်ဒီတော့ယနေ့ဘုန်းကြီးတို့အားလုံးသောတရားနာပရိသတ်အပေါင်းတော်ကောင်းတို့အားကျေးဇူးပြုပေးမဲ့တရားကဓမ္မစကြာကိုခြေခံတဲ့ခန္ဓာညာရောက်သစ္စာဘောတရားကိုကျေးဇူးပြုပေးမှာဖြစ်ပါတယ်ဒီတော့ဓမ္မစကြာလို့ခေါ်တဲ့ဓမ္မစကဘောဓနာသုတ်တံယသဗျာမဟာတဂရတရားသုံးခုနှင့်ဖျားဖြစ်တော်မူပြီးသားဘွာဇောလာခြင်းနှင့်ညမှာပါရဏသီမြို့အနီးမိဂရဝန်တော်မှာတရားဟောတော်မူခဲ့ပါတယ်အဲ့ဒီအချိန်ကတရားနာယူကြတဲ့ပရိသတ်တွေကလူသားတွေကဆိုရင်ကောတိညပပပတ္တိယမဟာနာမအတ္တိငါဥသောပုဂ္ဂိုလ်တို့အားဟောကြားတော်မူတာဖြစ်ပါတယ်။နတ်ပြည်မှာအပေါင်းတွေကတော့18ကလေးအရေးအတွက်ရှိတယ်လို့ဒီလိုဆိုပါတယ်။ဒီတော့မြတ်စွာဘုရားဟောဒီဓမ္မစကြာတရားကိုဟောကြားတော်မူခဲ့တဲ့အခါကျတော့ပထမဆုံးဘာဂသဟောတယ်လေလမ်းစဉ်ကြီးပေါင်းမျိုးမူဝါဒကြီးပေါင်းမျိုးအဲ့ဒီမူဝါဒကဘာလို့တဲ့မူဝါဒလဲဆိုချမ်းသာဒုက္ခကိုရှာဖွေတဲ့မူဝါဒเนาะအေးအဲ့ဒီခေတ်ကကာလတုန်းကလည်းပဲမြတ်စွာဘုရားမှာဖွင့်ခဲ့ကြတဲ့ကအသီးသောပညာရှင်များဟာချမ်းသာစိတ်ချမ်းသာမှန်ကိုသူတို့နည်းသူတို့ဟာနဲ့ရှာဖွေလာခဲ့ကြတယ်ဒါပေမဲ့သူတို့ရှာဖွေတဲ့နိလန်ဒီမှန်ကန်တဲ့နိလန်ဟုတ်သလားမေးရင်အမောပါဘူးเนาะတရဏီလန်းကအကျဉ်းချုပ်လိုက်ရနှမျိုးရှိတယ်နံပါတ်၁ကကာမသုခာလေးကနိယောဂနိလန်းနံပါတ်၂ကအတ္တသီလမထနိယောဂနိလန်းဘာနည်းလဲနည်းနည်းကာမသုခာလေးကနိယောဂနိလန်းဆိုတာကအလိုလိုက်တဲ့နိလန်းအလိုလိုက်တဲ့လမ်းစဉ်ပေါ့เนาะစိတ်ကိုလိုလိုက်တဲ့ကိုယ်ကိုလိုလိုက်တဲ့အလိုလိုက်တဲ့လမ်းစဉ်ဒီကာမဒုက္ခအိကနိယောဂနိလန်းအဲ့ဒီနိလန်းနဲ့ချမ်းသာစိတ်ချမ်းသာမှရလိမ့်မယ်လို့သူတို့ပြောလိုက်ပါတယ်နောက်တစ်ခါဒုတိယနိလန်းကဖိနေချုပ်ချယ်တဲ့နိလန်းမိမိတို့ရဲ့ခန္ဓာကိုယ်ကိုလည်းဖိနေချုပ်ချယ်တဲ့စိတ်ကိုလည်းပဲဖိနေချုပ်ချယ်တဲ့ကိလေသာကိုလည်းပဲဖိနေချုပ်ချယ်တဲ့အဲ့ဒီလိုဖိနေချုပ်ချယ်ခြင်းအပြင်ချမ်းသာစိတ်ချမ်းသာမှရလိမ့်မယ်လို့ပြောလိုက်တယ်ဒါဒီပါဠိလိုတော့ဘယ်လိုခေါ်လဲအတ္တသီလမထနိယောဂနိလန်းအဲဒီနိလန်းနှပါးကိုမြတ်စွာဘုရားသည်လက်ခံခဲ့သလားဖယ်ခဲ့တာလားဖယ်ခဲ့တယ်ဒီနိလန်းနှစ်လမ်းနဲ့ကတော့ဘလုံးနည်းနဲ့မှချမ်းသာစိတ်ချမ်းသာမှမရနိုင်ပါဘူးတဲ့ဒီတော့ချမ်းသာစိတ်ချမ်းသာမှရနိုင်တဲ့နိလန်းကိုမြတ်စွာဘုရားကထုတ်ပေါ်ပြီးတော့ဟောတော်မူခဲ့ပါတယ်အဲဒီနိလန်းကိုယနေ့အများနားလည်တဲ့ပါဠိစကားလုံးနဲ့ပြောမယ်ဆိုရင်မိစိမပฏิပဒာနိလန်းမြန်မာလိုကတော့အလဲအလတ်လမ်းစဉ်တဲ့ဒီလိုခေါ်ပါလေ အဲဒီတော့မြစ်စိမပြိပရလီလာလို့ခေါ်တဲ့အလယ်လမ်းလမ်းစဉ်ကဘာတွေလဲလို့ဆိုရင်မဲခင်၈ပါးအကျင့်မြတ်တရားဘာတရားပါလဲမဲခင်၈ပါးအကျင့်မြတ်တရားနော်အဲဒီမဲခင်၈ပါးအကျင့်မြတ်တရားကဘာကိုရှင်းရတင်ထားတယ်လဲအတိကိုရှင်းရတင်ထားတာအတိကိုရှင်းရတင်ထားတဲ့လမ်းစဉ်လို့ဒီလိုတော်တော်ကြီးညံ့မှတ်ပေါ့နော်ဟုတ်ပြီအတိကိုရှင်းရတင်ထားတဲ့လမ်းစဉ်အဲ့ဒီအတိကလည်းပဲမှန်ကန်တဲ့အတိဆိုတော့မှန်ကန်တဲ့သာတရားလားသစ္စာလားသစ္စာလမ်းစဉ်ပေါ့နော်ဒီတော့သစ္စာလမ်းစဉ်ဒီသာလေတကယ်ချမ်းသာစေချမ်းသာမှန်ကိုရစေနိုင်တဲ့လမ်းစဉ်ဖြစ်တယ်လို့ဒီလိုမှတ်လိုက်ပါဒါကတော့သိတဲ့ပြီးတော့တွေးကြည့်လိုက်မယ်ဆိုရင်ချမ်းသာစေချမ်းသာမှန်ရကြင်ပါတယ်ဆိုရင်သစ္စာလမ်းစဉ်ကိုလိုက်ရမယ်။ဘာလမ်းစဉ်လိုက်ရမှာလဲ။သစ္စာလမ်းစဉ်ကိုလိုက်။သစ္စာလမ်းစဉ်ကိုလိုက်ဆိုတာဘာပြောတာလဲမေးရင်သစ္စာအတိတိအောင်လို့။ဘာပြောတာလဲ။သစ္စာအတိတိအောင်လို့။မိမိရဲ့တဏ္ဍာမှာသစ္စာဉာဏ်သစ္စာအတိတိအောင်ကြိုးစားရမယ်။အဲ့ဒီသစ္စာညာသစ္စာအတိမပါဘဲနဲ့ချမ်းသာစေချမ်းသာမှာဘယ်နည်းနဲ့မှမရနိုင်ပါဘူးလို့ဒီလိုဆိုတော့ပါတယ်ဒီတော့သစ္စာတိသစ္စာညာဆိုတာကမဂ္ဂင်၈ပါးအဲ့ဒီမဂ္ဂင်၈ပါးမှာဘယ်လိုကိုထွတ်တာဟောတာတယ်လဲမေးရင်တမ္မာဒိဋ္ဌိကိုအထွတ်တာဟောတာပါတယ်တမ္မာဒိဋ္ဌိဆိုတာမြန်မာလိုပြန်လိုက်တော့ပါတယ်လေမှန်ကန်တဲ့အတိမှန်ကန်တဲ့အတိမှန်မှန်ကန်ကန်သိတာဘာကိုမှန်မှန်ကန်ကန်သိတယ်လဲဆိုရင်မိမိတို့ရဲ့ဘဝဖြစ်စဉ်မိမိတို့ရဲ့သန္တာခန္ဓာဖြစ်စဉ်ကိုမှန်မှန်ကန်ကန်သိတယ်ဘဝဖြစ်စဉ်ကိုလည်းမှန်မှန်ကန်ကန်သိတယ်ခန္ဓာဖြစ်စဉ်ကိုလည်းမှန်မှန်ကန်ကန်သိဘုန်းကြီးတို့ယောဂီများနှစ်မျိုးရှိတယ်เนาะနံပါတ်၁ကဘာကိုသိတော့ဘဝဖြစ်စဉ်ကိုမှန်မှန်ကန်ကန်သိတယ်နံပါတ်၂ကခန္ဓာဖြစ်စဉ်ကိုမှန်မှန်ကန်ကန်သိတယ်ဒီတော့ဘဝဖြစ်စဉ်နေတဲ့ကတော့ခွင်းတို့ပြိတ္တတွေအတိဘဝနာကဘဝတွေကသိယုံတော့ပဲလေ့လာဖို့လိုအပ်ပါတယ်။ဘာဖြစ်လို့တော့ဆိုတော့ဘဝထွက်မြောက်မှုအတွက်ခြားသာစိတ်ခြားသာမှရဖို့ရန်အတွက်အတိတ်ခန္ဓာကိုလည်းအာကိုလို့မရတော့ဘူး။အနာဂတ်ခန္ဓာကိုလည်းသာအာကိုလို့မရဘူး။ဘယ်ခန္ဓာကိုချေခံပြီးတော့ရှာဖွေရမှာလဲမေးရင်အဲဒီသုတ်ပါခန္ဓာကိုချေခံပြီးတော့ရှာဖွေရမှာနော်အဲ့ဒါကြောင့်မို့လို့အဓိကတရားမှာကပဲခန္ဓာပါလေပစ္စုပ္ပန်ခန္ဓာကိုယ်သာအဓိကတရားမှာပါနော်ဒါတော့ခန္ဓာဖြစ်စဉ်ကိုသိအောင်ကြိုးစားတဲ့နေရာမှာအတိတ်ခန္ဓာလားအနာဂတ်ခန္ဓာလားပစ္စုပ္ပန်ခန္ဓာလားပစ္စုပ္ပန်ခန္ဓာကိုခြေခံပြီးတော့ချမ်းသာစေချမ်းသာမှရအောင်ရှာဖွေရမယ်လို့ဆိုလိုပါတယ်ပစ္စုပ္ပန်ခန္ဓာဖြစ်စေတဲ့ပစ္စုပ္ပန်ခန္ဓာတွေဘလို့ဖြစ်နေသလဲလို့မေးရင်ပစ္စုပ္ပန်မှာအကြောင်းတိုင်အကျိုးခန္ဓာတွေဖြစ်ပါတယ်။ဘာလဲ။အကြောင်းတိုင်အကျိုးခန္ဓာတွေဖြစ်ပါတယ်။ဥပမာအဖြစ်မျက်စိနဲ့ဆင်းတဲ့အတိုင်းရင်ဘယ်ခန္ဓာတွေပေါ်လာပါလိမ့်။မျက်စိခန္ဓာတွေမျက်စိနဲ့ဆင်းတဲ့အခုမှတိုင်တော့အခုပေါ်တဲ့ခန္ဓာဖြစ်တဲ့အတွက်အရာတိတရားလားပစ္စုပ္ပန်ခန္ဓာလားအခုမှနားနဲ့သံနဲ့တိုက်တော့ခုပဲခန္ဓာပေါ်တော့နှာခေါင်းနဲ့နားနဲ့တိုက်တော့ပါခန္ဓာပေါ်တော့ဆရာနဲ့ရသနဲ့တိုက်တော့ပဲခန္ဓာပေါ်တော့ကာယကျင်နဲ့တွေးတိဆရာနဲ့တိုက်တော့ပဲခန္ဓာပေါ်တော့ညာနာကောင်းစိတ်ခန္ဓာမနောနဲ့ဒုတိယဆရာနဲ့တိုက်တော့ပဲခန္ဓာပေါ်ပါလေအရိခန္ဓာတွေဒီသောသောတော့ကပေါ်ခဲ့ဘူးတဲ့ခန္ဓာကိုလည်းမလို့ခြင်းဘူးမလဲတဲ့တပတ်ခါမှာပေါ်လက်တန်းဖြစ်တဲ့ခန္ဓာကိုလည်းမလို့ခြင်းဘူးအခုအကြောင်းတိုက်ဆိုင်လို့အခုပေါ်တဲ့ခန္ဓာကိုပဲလို့ခြင်းတယ်အဲ့ဒီခန္ဓာဒီသာပြစ္ဆုတ်ပါခန္ဓာအဲ့ဒီခန္ဓာဒီသာလည်းရင်ယခုသမ္မာဒိဋ္ဌိဆိုတဲ့မဂ္ဂင်နဲ့သိရမယ်ခန္ဓာလို့မှတ်လိုက်ပါနော်အတိတ်ခန္ဓာတရားမလားအနာဂတ်ခန္ဓာတရားမလားပစ္စုပ္ပန်ခန္ဓာတရားမလားပစ္စုပ္ပန်ခန္ဓာသိရင်အတိတ်ခန္ဓာကိုလည်းအလိုလိုသိပြီးသားဖြစ်သွားပြီအနာဂတ်ခန္ဓာကိုလည်းအလားတူအားဖြင့်အလိုလိုကြုံပြီးတော့သိရမရဘူးလားရောက်လားမရပါဘူး အဲဒါကြောင့်ဒိဋ္ဌာကပိဿုပ္ပန်သောသုံးမျိုးပြောထားခြင်းဖြစ်ပါတယ်။တကယ်တည်းအောင်ကြိုးစားရမှာကဘယ်ခန္ဓာပါလဲ။ပိဿုပ္ပန်ခန္ဓာကိုသိအောင်ကြိုးစားနော်။အဲဒီတော့ပိဿုပ္ပန်ခန္ဓာကိုသိအောင်ကြိုးစားတဲ့အလုတ်သိပဲလေခန္ဓာဉာဏ်ရောက်သစ္စာဘောအလုတ်ပါပဲ။ဒါလည်းခန္ဓာဉာဏ်ရောက်ပိဿုပ္ပန်ခန္ဓာအပေါ်မှာဉာဏ်ရောက်နေရမယ်သစ္စာတရားတွေသိနေရမယ်အဲ့ဒါကိုခန္ဓာညာရောက်သစ္စာပေါ်တရားလို့ဒီလိုခွန်ကြီးတို့ပြောလို့ရင်းဖြစ်ပါတယ်နော်။ဟောပြီအဲ့ဒီသစ္စာပါခန္ဓာကိုကြည့်လိုက်တဲ့အခါကျတော့သစ္စာပါခန္ဓာသည်အမြဲတမ်းဖြစ်တိုင်းဖြစ်တိုင်းဒီတိုင်းဒီတိုင်းနေတာလားပြည့်ပြည့်သွားတာလားမြေစိတ်ကလေးပေါ်တယ်ဖြစ်တယ်ဖြစ်ပြီးတော့ဈာစိတ်ကလေးပေါ်တယ်ဖြစ်ပြီးတော့ဈာစိတ်ကလေးပေါ်တယ်ဖြစ်ပြီးတော့ဈာစိတ်ကလေးပေါ်တယ်ဖြစ်ပြီးတော့ญาณาก้องสิทธิ์ကလေးပေါ်တယ်ဖြစ်ပြီးတော့တွေးတိစိတ်ကလေးပေါ်တယ်ဖြစ်ပြီးတော့တွေးတော်စိတ်ကလေးပေါ်တယ်ဖြစ်ပြီးတော့ပြတ်သွားတာပဲအဲ့ဒီတော့ပြတ်ပြတ်သွားတဲ့အတွက်အဲ့ဒီစိတ်ကိုတရားခေါ်မလားဒုက္ခသစ္စာလို့ခေါ်မလားဟောဒီလိုဆိုတော့မြတ်စွာဘုရားသခင်တော်မြတ်ကြီးဒီပိဿုပ္ပန်ခန္ဓာကိုရှုမြင်သုံးသပ်တဲ့နေရာမှာဘယ်သစ္စာကစပြီးတော့တွေ့တယ်လို့ဆိုနိုင်ရမှာလဲအဲဒုက္ခသစ္စာကစပြီးတော့တွေ့ခဲ့တာပဲတခြားနဲ့တွေ့တာလားညံနဲ့တွေ့တာလားဟုတ်ပြီဒါကြောင့်မြတ်စွာဘုရားသခင်ကရမညာကြီးကမိမိပရမသောတွေ့ရှိတော်မူခဲ့တဲ့ဒုက္ခသစ္စာကြီးကိုအရင်ဆုံးတတ္တဝါတွေကိုကြီးညာတော်မူခဲ့တယ်လို့ဒီလိုမှတ်လိုက်ပါနော်ဟုတ်ပြီတတ္တဝါတွေကိုအရင်ကကြီးညာတဲ့အခါကျတော့လည်းပဲလောကမှာအများသမားထားတဲ့ဇာတိဒုက္ခသရဒုက္ခဗျာဒိဒုက္ခမရဏဒုက္ခအပိယိသံယောဂဒုက္ခပိယိဝိယောဂဒုက္ခယံမိစ္ဆာနလပတိသံဝိဒုက္ခံလို့ခေါ်တဲ့အကြံမြင်အားဖြင့်ဒုက္ခ5မျိုးဘယ်မျိုးပါလဲအဲ့ဒီအကြံသာဒုက္ခ5မျိုးကိုလည်းမြတ်စွာဘုရားမဟုတ်ခဲ့ဘူးလားဟောလားအဲ့ဒီဒုက္ခတွေဒီတကယ်ဒုက္ခအစ်စ်ဟောသလားမဟုတ်ဘူးလားတကယ်ဒုက္ခအစ်စ်ကဘာတွေပါလဲခန္ဓာ5ပါးဘာတွေပါလဲသာတိစရာလေတကယ်တမ်းတရားကိုကြောက်ကြည့်လိုက်တော့ခန္ဓာ၅ပါးပဲမလားသရစရာလဲပါတယ်လေဓာတိစရာလေမရဏစရာလေအပိဟိတံယောကောစရာလေပဲပိဟိဝေယောကောစရာလေပဲယံမိစ္ဆာနလပတိစရာလေပဲအလုံးဝခန္ဓာ၅ပါးကြည့်ပဲနော်အဲ့ဒီခန္ဓာ၅ပါးဒီဖြစ်တယ်ဖြစ်ပြီးတော့ပြည့်တယ်ဖြစ်ပြီးပြည့်တာလို့ဗာသစ္စာဒီတော့ဒုက္ခသစ္စာကိုမြင်အောင်ကြည့်လို့တဲ့ယောဂိပုဂ္ဂိုလ်တယောက်ဒီပရမခန္ဓာ၅ပါးကိုမြင်အောင်ကြည့်။ဘာမြင်အောင်ကြည့်ရမှာလဲ။ပရမခန္ဓာ၅ပါးကိုမြင်အောင်ကြည့်ခန္ဓာ၅ပါးမြင်ပြီဆိုရင်ခန္ဓာ၅ပါးဖြစ်တာလည်းမမြင်ဘူးလား။ပြတ်တာလည်းမမြင်ဘူးလား။ဖြစ်ပြပါသစ္စာတော့ဒီတော့ခန္ဓာ၅ပါးမြင်ရင်ဒုက္ခသစ္စာမြင်တာပဲပေါ့။ဟုတ်ရဲ့လား။ဒါကြောင့်မလို့အချင်းချင်းအားဖြင့်ပြောမယ်ဆိုရင်ဘာတဲ့ခန္ဓာ၅ပါးဒီဒုက္ခသစ္စာပါပဲလို့မြတ်စွာဘုရားမဟုတ်ကြဘူးလားဟုတ်ကြလားဟုတ်ပြီဒါကဒုက္ခသစ္စာအပိုင်းအဲဒီဒုက္ခသစ္စာတရားကြီးကိုမြတ်စွာဘုရားရှုမြင်သုံးသပ်လို့တွေ့ပြီဆိုတော့အဲဒီဒုက္ခသစ္စာတရားကြီးကိုညံနဲ့အပြင်းပြန်အလန်းလန်းထက်ခါထက်ခါကြည့်တော်မူခဲ့ပါတယ်အဲဒီလိုကြည့်နေရင်ကြည့်နေရင်လည်းဟောဒီဒုက္ခသစ္စာတရားဆိုတဲ့ခန္ဓာ၅ပါးဒီဒုက္ခသစ္စာတဲ့ယုံတန်တရားသည်ဒုက္ခသစ္စာတဲ့ဖြစ်သောပြတ်သောတွေသည်ပေါ်ခြင်းတိုင်းပေါ်တာလားအကြောင်းတိုင်းမှပေါ်တာလားသို့လိုလိုပေါ်တာလားအကြောင်းတိုင်းမှပေါ်တာလားမိမိပြုလို့လို့ပေါ်တာလားအကြောင်းတိုင်းဆိုင်လို့ပေါ်တာလားသရဘာပြုလို့လို့ပေါ်တာလားအကြောင်းတိုင်းဆိုင်လို့ပေါ်တာလားဟောအကြောင်းကြောင့်ဖြစ်တဲ့ဂျိုးတရားပဲလို့မသိရဘူးလားသိရလားအကြောင်းစရတဲ့နေရာမှာပြစ္ဆောပန်အကြောင်းလည်းရှိတယ်အတိတ်အကြောင်းလည်းရှိတယ်ဟုတ်ရဲ့လားပြစ္ဆောပန်အကြောင်းဒီတခြားလားအာယုံ द्वार လားအတိတ်အကြောင်းဒီတခြားလားအဝိဇ္ဇာနဲ့သင်္ခါရလားအဝိဇ္ဇာနဲ့သင်္ခါရပါပဲဟုတ်တယ်မလားအဝိဇ္ဇာကိုယုံမယ်ဆိုရင်တဏ္ဍာန်ဥပါဒါကိုလည်းခြံထားလို့ရပါမလားသင်္ခါရယုံရင်ကမ္မဘဝကိုလည်းခြံထားလို့ရပါမလားဒီတော့အားလုံးပေါင်းလိုက်တော့အကြောင်းတရားဒီကိဋ္တသာဝကဘဏ္ဍပါပေါင်းပါကမ္မဝကဘဏ္ဍပါအားလုံးပေါင်းလိုက်တော့အကြောင်းတရား၅ပါးပေါ့ဟုတ်ရဲ့လားအဲ့ဒီအကြောင်းတရား၅ပါးတည်တဲ့အေးဒုက္ခသစ္စာကြီးကိုဖြစ်ပေါ်လာအောင်ကျေးဇူးပြုပေးတတ်တဲ့တရားတွေမို့လို့ဗ ာသစ္စာလို့နာမည်တတ်မလဲဟောဒုက္ခသစ္စာကြီးကိုမြင်သိတဲ့အခါကျတော့မြတ်စွာဘုရားတကယ်တော်မြတ်ကြည့်သည်ဒုတိယမြောက်ဘယ်သစ္စာကြီးကိုသဘောပေါက်လိုက်တာပါလေဒါကဘုန်းကြီးတို့စကားအဖြစ်ပြောလိုက်တာပါနော်တကယ်တော့သစ္စာလေးပါးကိုသိတဲ့အခါမှာတပါးပြီးပါတပါးသိနေရတာတော့မဟုတ်ဘူးပေါ့လေတပြိုင်နက်မသိရဘူးလားသိရလားရှင်မင်းညှိထုံးသလိုပါပဲကိုလိုရမယ်လောကမိထုံးတဲ့အလုပ်ပဲဒါပေမဲ့မိထုံးတဲ့အလုပ်လုပ်လိုက်တာနဲ့တပြိုင်နက်မိတော့ကလေးမတော့ဘူးလားတော့လားအလေးလေးမပေါ်ဘူးလားပေါ်လာလားအမောင်လေးမပြောင်းဘူးလားပြောင်းသွားလားအခန်းထဲမှာရှိတဲ့ပြည်စည်တွေမြေခွေမရဘူးလားရသွားလားအကျိုးလေးမျိုးတပြိုင်နက်ရသွားပါလေလောက်တဲ့လောကကတော့10မျိုးအကျိုးကဘယ်နှမျိုးလဲအခုဒီနေရာမှာလည်းပဲခန္ဓာကိုယ်သာကြည့်ပါခန္ဓာကိုယ်သာသိပါခန္ဓာကိုယ်သိလိုက်တာနဲ့ဒီပိုင်းနဲ့ဒုက္ခသစ္စာကိုလည်းပဲသိရရောက်တယ်သမုဒိယသစ္စာကိုလည်းပယ်ပြီးသားဖြစ်ပြီးလို့မသိရဘူးလားသိရလားဒေရောဒသစ္စာဆက်ရောက်ပြီးပြီးလို့မသိရဘူးလားသိရလားဘေကသစ္စာပွားပြီးပြီးလို့မသိရဘူးလားသိရလားဒေရောဒကျတော့သစ္စာလေးပါးတစ်ပါးပြီးမှတစ်ပါးသိတာလားဒီပိုင်းနဲ့သိတာလားဒီပိုင်းနဲ့သိတာပါနော်ဒါပေမဲ့ဘုန်းကြီးတို့ကဘုန်းကြီးတို့ပရိသတ်တွေကိုရှင်းအောင်လို့တပါးပြီးတပါးဆင့်ဆင်ပြီးတော့ပြောနေတာဟုတ်တယ်မလားပရိသတ်နံပါတ်၄ဘယ်သစ္စာကိုယဉ်ပြီးတော့ဒုက္ခသစ္စာဒုက္ခသစ္စာဒီတရားကြောင့်ဖြစ်တာလားအကြောင်းကြောင့်ဖြစ်တာလားအကြောင်းကဘာသစ္စာတော့သမုဒိယသစ္စာရှိနေတယ်များဘာသစ္စာဖြစ်မယ်ကဲရွေးတာသမုဒိယသစ္စာမရှိတော့ဘူးဆိုရင်ဩဒုက္ခသစ္စာကြီးရှင်းအောင်မလားဒါတော့အကြောင်းသမုဒိယသစ္စာသိရင်ကျိုးသိဒုက္ခသစ္စာငြိမ်းမယ်အကြောင်းသိလို့ကျိုးငြိမ်းတာကဘာသစ္စာပေါ်တာတုံးနိရောဓသစ္စာဒီတော့နိရောဓသစ္စာကိုတတရားမြတ်ဟောတော်မူရပြန်လာပေါ့နော်အဲနိရောဓသစ္စာကြီးဟောပြီးပြီဆိုတဲ့အခါကျတော့အဲ့ဒီနိရောဓသစ္စာကြီးပေါ်တာဒီနော်အကြောင်းတိုင်းလို့ကြုံချင်းလို့နိရောဓသစ္စာဖြစ်တယ်ဆိုပေမဲ့လို့လည်းပဲသူ့လိုလိုတော့အကြောင်းကမသိနိုင်အမှန်ပဲသူ့လိုလိုတော့အကြောင်းသိနိုင်မှာမလားဒါကြောင့်အကြောင်းသိချောင်းအကျင့်တွေမကျင့်ရဘူးလားကျင့်ရလားအဲ့ဒီအကျင့်တွေကဘာသစ္စာတွေတော့မေကသစ္စာအားလုံးပေါင်းလိုက်တော့သစ္စာဘယ်နှပါးပါလဲအဲ့ဒီသစ္စာ၄ပါးရဲ့သဘောတွေကိုတဲ့မြတ်စွာဘုရားသခင်ကရမကြီးအကျင့်ကြီးသာမသိအောင်မကြိုးစားရဘူးလားကြိုးစားရလားနံပါတ်၄ဘာသစ္စာရဲ့တော့ဒုက္ခသစ္စာနံပါတ်၄ဘာသစ္စာသမုဒိယသစ္စာနံပါတ်၃ဘာသစ္စာနိရောဓသစ္စာနံပါတ်၄ကဘာသစ္စာအားလုံးပေါင်းလိုက်တော့သစ္စာဘယ်နှပါးပါလိမ့်အဲ့ဒီသစ္စာ၄ပါးကိုကြီးညာတဲ့သုတ်တန်သည်သစ္စာ၄ပါးကိုကမ္ဘာလောကကြီးသို့ထုတ်ဖို့ကြီးညာတဲ့သုတ်တန်သည်ဘာသုတ်တန်လဲလဲဓမ္မစက္ကဘောဓနာသောတံလို့ဒီလိုမှတ်လိုက်ပါနော်အဲဒီတော့ဟောဒီသစ္စာတရားကိုဘုန်းကြီးတို့ပရိသတ်တွေကနားမလည်အောင်ကြိုးစားယူလိုက်တဲ့အခါကျတော့သစ္စာတစ်ပါးချင်းတစ်ပါးချင်းမှလည်းပဲသူရဲ့အဓိပ္ပာယ်လေးတွေမရှိဘူးလားရှိတာသစ္စာကတော့ဘုန်းကြီးတို့ပြောခဲ့ပြီးပြီနော်တစ်ပါးတည်းကွယ်ပေါ်တာလားသစ္စာလေးပါးတည်းပဲနဲ့ပေါ်တာလားသစ္စာလေးပါးတည်းပဲနဲ့ပေါ်တာဒီလိုမလားဒီတော့နံပါတ်၄မြတ်စွာဘုရားသခင်ကရမကြီးကဟောဒီခန္ဓာ၅ပါးဒုက္ခသစ္စာတရားကြီးကိုကြည့်လိုက်တဲ့အခါကျတော့ဒုက္ခသစ္စာတရားဟာတခြားကြောင့်ဒုက္ခလို့ခေါ်တာလားဖြစ်ချင်းပြည့်ချင်းနဲ့နှိမ့်ဆက်ခံရတဲ့ဒုက္ခသစ္စာလို့ခေါ်တာလားဒါကြောင့်မလို့မြတ်စွာဘုရားဒီနံပါတ်၄အော်မင်းတို့ဒုက္ခသစ္စာကြီးကကွာတဲ့အများနဲ့နှိမ့်ဆက်နေခံရတဲ့ဒုက္ခသစ္စာကြီးပါပဲလို့ပါဠိလိုတော့ပြည့်ညံ့ထောက်ပေါ့ဟုတ်ရလားအမြဲတမ်းနှိမ့်ဆက်ခံရတာဘယ်လိုတွေကလာနှိမ့်ဆက်တော့ဘယ်လိုကမှလာနှိမ့်ဆက်တာမဟုတ်ဘူးကိုယ်မှရထားတဲ့ခေါရိခန္ဓာကြီးကနှိမ့်ဆက်နေတာဟုတ်ရလားသူများကလာနှိမ့်ဆက်တာလားကိုယ်မှရထားတဲ့ခန္ဓာကနှိမ့်ဆက်တာလားဘယ်လိုနည်းနဲ့နှိမ့်ဆက်တာတော့လို့မေးဖြစ်ပြီးဖြစ်လာတဲ့ကိုယ်ကအဲ့ဒီဖြစ်တာလေးကိုအဲသဘောကျမလားလို့စိတ်ကူးတဲ့ရှိသေးတဲ့သူကမရှိတော့ဘူးပြက်သွားပြီဒီလိုမလားအာသုက္ကောကသိမ့်ပိုက်မလားလို့စိတ်ကူးယုံရှိသေးတဲ့သူကမရှိတော့ဘူးပြက်သွားပြီနော်ဟောတဲ့ဒုက္ခပေးတဲ့ခန္ဓာရှိပါလားဒီခန္ဓာရှိတဲ့ငါကအမြဲတမ်းဒုက္ခပေးနေတာပဲအမြဲတမ်းဖြစ်အမြဲတမ်းပြက်ပြီးတော့ဖြစ်ပြက်ချင်းဖြစ်ချင်းပြက်ချင်းတရားနှစ်ပါးနဲ့ဒုက္ခပေးနေတဲ့ခန္ဓာကိုကြည့်ပါလားလို့သဘောမပေါက်ဘူးလားပေါက်လားအဲ့ဒီ ဖြစ်ချင်းပြချင်းတရားနှစ်ပါးနဲ့နှိမ့်ဆက်နေတဲ့သဘောကိုပင်လည်းရင်တခြားခေါ်ရလားပြိလက်နာထလို့ခေါ်ရလားနောက်တစ်ခါတပတ်နေကတဲ့သင်္ခတ္တဆိုတဲ့အဓိပ္ပာယ်လေးနဲ့မရှိဘူးလားရှိလားသင်္ခတ္တပြုပြင်ခံရတဲ့တရားပြုပြင်လို့ပေါ်လာတဲ့တရားလို့ဒီလိုရှိတယ်နော်ဘာဖြစ်လို့ပေါ်လာတဲ့တရားပါလဲအဲပြုပြင်လို့ပေါ်လာတဲ့တရားဆိုတာကသူ့ဘာသာသူပေါ်တာမဟုတ်ပါဘူးတဲ့သူများအကြောင်းတစုံတရာကပြုပြင်ဖန်တီးပေးလိုက်လို့ပေါ်လာတာပါတဲ့ဒါပြောတာမဟုတ်လားဟောဒီလိုသာဟောဒီခန္ဓာကပါကြည့်သည်ဘယ်လိုကပြုပြင်ဖန်တီးပေးလိုက်တာပါလေသမုဒိယသစ္စာဘယ်လိုကပြုပြင်ဖန်တီးပေးလိုက်လဲသမုဒိယသစ္စာတဲ့အကြောင်းတွေကပြုပြင်ဖန်တီးပေးလိုက်လို့ဒီခန္ဓာကြီးပေါ်လာရတာမဟုတ်လားရိုးရိုးပေါ်လာလားအကြောင်းကြောင့်ပေါ်လာလားအကြောင်းကပါသစ္စာဟောဒီလိုတော့အတ္တမုဒိယသစ္စာဆိုတဲ့အကြောင်းကြောင့်ဒုက္ခသစ္စာကြီးဖြစ်တာပါပေါ့လားလို့သဘောမပေါက်ရဘူးလားပေါက်ရဒါဒီလိုပေါက်လိုက်တာနဲ့ဒီပိုင်းနဲ့သမုဒိယသစ္စာကပြုပြင်ပေးတတ်တယ်ဒုက္ခသစ္စာကပြုပြင်ခံရတယ်ဟုတ်ရလားကြားပြသမုဒိယသစ္စာကပြုပြင်ပေးတတ်တယ်ဒုက္ခသစ္စာကမပြုပြင်ခံရတယ်အဲ့ဒါကြောင့်မလို့ဟောဒီဒုက္ခသစ္စာကြီးသည်တဲ့ပါဠိလိုတော့သင်္ကတ္တထတရားကြီးပါတဲ့ဟုတ်ရလားဘာတရားကြီးတယ်လဲကျန်တော်ကတပတ်တော်တဲ့သတ္တပတ္ထအတိပ္ပယ်မျိုးလည်းပဲဟောဒီခန္ဓာ၅ပါးမှာမရှိဘူးလားရှိလားသတ္တပတ္ထဆိုတာကမီးလောင်ခံရတဲ့သဘောအာပူလောင်ခံရတဲ့သဘောဟုတ်တယ်မို့လားဘလူတွေကလောင်နေတယ်လဲလို့ဆိုလို့ရှိရင်တော့မီးတွေကလောင်နေတာပေါ့လေဒီနေရာမှာလူကျင်တဲ့မိတိချာမိတာကိလေသာမိတာဗာမိတွေလောင်နေတာပါလေကိလေသာမိတွေလောင်နေတာဟုတ်ရဲ့လားလောဘမိတွေတောင်းဟောဟောဒေါသမိတွေတောင်းဟောဟောမောဟမိတွေတောင်းဟောဟောနော်ကိလေသာမိတွေလောင်နေတယ်ဒါတွေမကသေးပါဘူးလေတဲ့ဇာတိစရာမရဏတောကပရိဒီဝဒုက္ခတောင်းလသာဥပါယသာဆိုတဲ့အဲ့ဒီမိတွေကတနေ့တနေ့အလောင်းမလောင်ဘူးလားလောင်းနေလားလောင်းနေတာပဲအဲ့ဒီမိတွေနဲ့အလောင်းမြတ်ကိုလည်းခံရတာပဲနော်ဒုက္ခမိတွေလည်းလောင်းနေတယ်ကိလေသာမိတွေလည်းလောင်းနေတယ်နော်အဲ့ဒီမိတွေလောင်းနေတာကိုခေါင်းကြောင့်ပြိဿတွေအလောင်းခံရတော့တော့နားမလည်ဘူးပေါ့သဘောမပေါက်ဘူးပေါ့ဘာဖြစ်လို့တော့ကိုကမင်းတော်ပြင်းထဲမှာရောက်နေတာကိုဟုတ်တယ်မို့လားငြိမ်သီးတဲ့ရောက်နေတဲ့ဘုံငြိမ်သီးဘုံမှမသိသလိုဖြစ်နေတာပေါ့ဒီလိုမလားဒါပေမဲ့ငြိမ်သီးတဲ့ကတွေပြင်းပြထွက်လိုက်တော့မှအပြင်ဘက်ကရှင်းရတယ်ငြိမ်သီးရဲ့အနေထားနဲ့မတူဘူးဆိုတာအဲ့ဒီကျမှမသိဘူးလားသိသိတယ်နော်ခေါင်းကြောင့်ပရိသတ်တွေကိုယ့်အိမ်မှာသားနဲ့သိပြီးနဲ့ဆွေနဲ့မျိုးနဲ့သွားလိုက်လာလိုက်ပြုံးနဲ့ပြောပြောလိုက်ပြောလိုက်နေတော့အပေါ်မိတွေတောက်လောင်နေမှမသိဘူးတဲ့ဒါပေမဲ့လို့လည်းပဲအဲ့ဒီကိလေသာပုံမိတွေငြိမ့်သဖို့ရတဲ့ယခုလိုရိတ်တာတဘာယုံကြည်လာပြီးတော့ကိလေသာပုံမိတွေကိုထိုက်တန်တော့မဲ့ကြီးရေးစင်းနဲ့ဖြတ်ကြည့်လိုက်တဲ့အခါကျတော့မှဩတို့ရဲ့သာသမီဇနီးခင်ပေါ်နဲ့ပျော်နေကြရတဲ့ဘဝဟာတဲပူလောင်တဲ့လောကကြီးပါလားလို့သဘောမပေါက်ဘူးလားပေါက်လားဘသူတွေမှသဘောပေါက်သွားတယ်လေမဲ့ကြီးရေးစင်းတွေမှသဘောပေါက်သွားတာဘလို့တွေမှလဲဒါကြောင့်မြတ်စွာဘုရားသခင်ကရမကြီးကမက္ကသစ္စာကြီးကိုပိုင်ပိုင်နဲ့ကြည့်လိုက်တော့မှဩမက္ကသစ္စာကအရေးကြကိုဟုတ်ရဲ့လားမက္ကသစ္စာကဘာတယ်လဲမက္ကသစ္စာအရေးကြတဲ့ဒီခန္ဓာကိုယ်ကြီးနဲ့ရှင်းကြည့်လိုက်တော့မှဒီခန္ဓာကိုယ်ကြီးတည်ဖြားလားအပူဓာတ်ကြီးလားဘယ်လိုတွေလောင်နေတာပါလဲကိလေသာမျိုးတွေလောင်နေတာနော်ဒါကြောင့်မလို့ဒုက္ခသစ္စာရဲ့သဘာဝကိုကြည့်ပြီးတော့ပြိလနဲ့ထားလို့ပြောခဲ့တဲ့သမုဒိယသစ္စာရဲ့အကြောင်းရင်းခန္ဓာလေးကိုကြည့်ပြီးတော့အသင်္ကတ္တလို့ပြောခဲ့တယ်ဒီလိုမဟုတ်လားအခုမက္ကသစ္စာရဲ့တကယ့်ငြိမ်းချတဲ့သဘာဝလေးကိုကြည့်ပြီးတော့ဟောဒီခန္ဓာ၅ပါးဆိုတဲ့အဲယုံနာတပ္ပတိတဲ့နော်တခြားကသန္တာပတ္ထကြီးလားသိမေတ္တပူလောင်ပြည့်ပြတဲ့ခန္ဓာကိုကြည့်ပဲလို့သဘောမပေါ်ရဘူးလားပေါ်ရမှာလားနောက်တစ်ခါနံပါတ်လေးတဲ့ရသဗျာသက္ကေပရမကြီးကနော်ဝိပရိနာမတ္ထသဘောလဲဟောဒီဌာနကိုကြီးမှာရှိပါသေးတယ်တဲ့ဟုတ်ရလားဝိပရိနာမတ္ထဆိုတာဖောက်ပြတဲ့သဘောတွေမဟုတ်လားတရားကိုလဲတရားအိမ်လဲတောက်လိုက်ရွာလိုက်နားလိုက်ကျက်လိုက်ကျက်လိုက်ခဲလိုက်အမျိုးမျိုးမဖောက်ပြမလားဖောက်ပြနေတာဒီလောက်ဖောက်ပြနေတဲ့ဌာနကိုကြီးကိုယ့်အနေကိုတော့မသိဘူးတော့ကိုယ့်အနေကိုကတော့သွားလိုက်နားလိုက်တောက်လိုက်ရှားလိုက်နေလိုက်ထိုင်လိုက်စားလိုက်တောက်လိုက်ဆိုတော့ဒီဌာနကိုကြီးဖောက်ပြတာကိုဣရိယာပုဂ္ဂိုလ်နေပြီးတော့နော်ဖောက်လွှတ်ထားတဲ့အခါကျတော့ဖောက်ပြလို့ဖောက်ပြမှသိခွင့်ရရလားအေးဒါပေမဲ့မြတ်စွာဘုရားသခင်ကရမကြီးကဒီအချိန်ကျတော့ နေရောဒသစ္စာဆိုတဲ့နိဗ္ဗာန်ချမ်းသာမျက်မှောက်မပြုတ်လိုက်ရဘူးလားပြုတ်လိုက်ရလားအဲဒီလိုပြုတ်လိုက်တဲ့အခါကျတော့ဟာနိဗ္ဗာန်မှာဘာဖောက်ပြန်မှုမှမရှိပါလားသဘောပေါက်သွားပြီနော
်
နိဗ္ဗာန်မှာဖောက်ပြန်မှုတွေတွေ့ရလ
ား
ဘာလို့မတွေ့တာလဲရုပ်တွေနဲ့တွေခန္ဓာတွေမရှိလို့ဘာဖြစ်လို့ပါလဲနိဗ္ဗာန်မှာရုပ်လည်းမရှိဘူးနာမ်လည်းမရှိဘူးခန္ဓာလည်းမရှိဘူးဒီလိုမဟုတ်လားအဲဒီတော့ဖောက်ပြန်စရာရှိရလားဒီလိုဆိုတော့နိဗ္ဗာန်ရဲ့ရုပ်နာခန္ဓာမရှိတဲ့သဘာဝလေးကိုသိလိုက်တဲ့အခါကျတော့မဟာတို့ဟောဒီခန္ဓာကြီးဟာဖောက်ပြန်ပြည့်စုံမှုအပြည့်ရှိနေတဲ့ခန္ဓာကိုယ်ကြီးပါပဲလို့ဒီလိုသူကရှင်းကြည့်တော့မှသိလိုက်ရတာပေါ့နော
်
သမုဒိယသစ္စာကိုလည်းရှင်းကြည့်လိုက်တဲ့အခါကျတော့ဒုက္ခသစ္စာသည်အကြောင်းလားအကျိုးလားဒါကြောင့်မလို့တခြားပြောတာလားသင်္ကတတ္ထလို့ပြောတာလားမေကသစ္စာနဲ့ရှင်းကြည့်လိုက်တော့တခြားလားပူလောင်ခံရတဲ့သဘောကြီးလားဒါကြောင့်မလို့တခြားပြောတာလားသန္တာပတ္ထလို့ပြောတာလားဓိရောဓသစ္စာနဲ့ရှင်းကြည့်လိုက်တော့မြေရာဖောက်ပြက်ပြည့်စုံနေတဲ့သဘောမတွေ့ရဘူးလားတွေ့ရလားအဲဒါကြောင့်ဘယ်လိုပြောပါလဲအာဝိပရိနာမထောတဲ့နော်ဒါကြောင့်မလို့ဒုက္ခသစ္စာကိုကြည့်ပြီးတော့ဝိလိနထလို့ပြောခဲ့တယ်သမုဒိယသစ္စာကိုကြည့်ပြီးတော့သင်္ကတတ္ထလို့ပြောခဲ့တယ်မဂ္ဂသစ္စာကိုကြည့်ပြီးတော့သန္တာပတ္ထလို့ပြောခဲ့တယ်និရောဓသစ္စာကိုကြည့်ပြီးတော့ဝိပရိနာမထလို့မပြောခဲ့ဘူးလားပြောခဲ့တာလားပြောခဲ့တာပေါ့ဒီလိုမဟုတ်လားကျန်တော့ကဒုက္ခသစ္စာကိုသုံးသပ်ပြီးတဲ့အခါကျတော့မြတ်စွာဘုရားနဲ့ကရောမြတ်ကြီးသည်သမုဒိယသစ္စာကိုလည်းဆက်ပြီးတော့မသုံးသပ်ဘူးလားသုံးသပ်လားသမုဒိယသစ္စာသုံးသပ်တဲ့အခါကျတော့သမုဒိယသစ္စာတည်းတဲ့သူရဲ့သဘာဝကဘာလို့ပြည့်တတ်တဲ့သဘာဝရှိတယ်လဲဆိုရင်အကျိုးဆိုတဲ့ခန္ဓာတွေကိုထုတ်လုပ်ပြည့်တတ်တဲ့သဘောရှိတယ်ဘာသဘောရှိတော့အကျိုးခန္ဓာတွေကိုထုတ်လုပ်ပြည့်တတ်တဲ့သဘောသူ့မှာမရှိဘူးလားရှိလားသမုဒိယသစ္စာလေးဖြစ်လာတာနဲ့ဒီပိုင်းနဲ့အကျိုးဖြစ်ဖို့ရန်အတွက်သူကဒါစူးနေပြီဟုတ်တယ်မလားအကျိုးပြုဖို့ရန်အတွက်ဒါဆိုပြီးတော့အေးသမုဒိယသစ္စာနည်းနည်းဖြစ်လာရင်အကျိုးနည်းနည်းဖြစ်စေရမယ်သမုဒိယသစ္စာများများဖြစ်လာရင်အကျိုးတွေများများဖြစ်စေရမယ်အဲ့ဒီအကျိုးတွေဒီချာအကျိုးလားဒုက္ခသစ္စာဆိုတဲ့အကျိုးလားသန္တာ၅ပါးယုံနာတပါဖြစ်ပြေဒုက္ခသစ္စာတရားဩဒီလိုတော့မိမိတို့ရဲ့ခန္ဓာကိုယ်ကြီးထဲမှာသမုဒိယသစ္စာရှိနေဟောဒီသမုဒိယသစ္စာသည်အငြိမ့်ငြိမ့်မဲ့သစ္စာဟုတ်ရလားဘာလို့နေတဲ့သစ္စာတော့ဒုက္ခတွေဖြစ်အောင်ပြုပြင်ဖန်တီးပေးနေတဲ့သစ္စာကြီးဒီလိုမဟုတ်လားဒါသမုဒိယသစ္စာရဲ့သဘာဝကိုဒီလိုသိမြင်သဘောပေါက်လိုက်နော်ဒီတော့သမုဒိယသစ္စာရဲ့သဘာဝကိုကြည့်ပြီးတော့ဟာဒီသမုဒိယသစ္စာကြီးဟာအမတ္တဆိုးရွားရုံပါတဲ့သမုဒိယသစ္စာကြီးပဲတနေ့တနေ့ဒုက္ခသစ္စာတွေဖြစ်အောင်ဖန်တီးပေးနေတဲ့သစ္စာကြီးပါလားသဘောမပေါဘူးလားပေါသွားလားအဲ့ဒါကြောင့်မလို့ဟောဒီသမုဒိယသစ္စာသည်အာယုဏထတဲ့ဒုက္ခသစ္စာဖြစ်အောင်အမြဲတမ်းကြိုးပမ်းလုံလပြုတ်နေတဲ့သစ္စာတရားကြီးပါပဲလို့မြတ်စွာဘုရားအရှင်မထုတ်ခဲ့ဘူးလားထုတ်ခဲ့လားဒီတော့နံပါတ်၄သမုဒိယသစ္စာရဲ့သဘာဝကိုကြည့်ပြီးတော့ဘယ်လိုပြောခဲ့တော့အာယုဏတ္ထအာယုဏတ္ထဆိုတာမြန်မာလိုပြန်လိုက်တော့ဒုက္ခသစ္စာကြီးကိုပြုလို့ဖန်တီးပေးနေတဲ့သဘာဝကြီးဟုတ်ရလားဘယ်လိုသဘာဝကြီးပါလဲဒုက္ခသစ္စာကြီးကိုပြုလို့ဖန်တီးပေးနေတဲ့သဘာဝကြီးသူ့မှာမရှိဘူးလားရှိလားရှင်းတော့တခါကျတော့ဒုက္ခသစ္စာကိုတစ်ဖက်ပြန်လှည့်ကြည့်လိုက်ပြန်ပြီမြတ်စွာဘုရားကဟုတ်လားဒုက္ခသစ္စာနဲ့ရှင်းကြည့်လိုက်တဲ့အခါကျတော့ဒုက္ခသစ္စာသည်တရားတရားလားကျိုးတရားလားသမုဒိယသစ္စာကတရားတရားလားအကြောင်းတရားလားဒုက္ခသစ္စာကအကျိုးတရားသမုဒိယသစ္စာကဒီတော့ဒုက္ခသစ္စာနဲ့ရှင်းနိုင်ချိန်ပြီးတော့ဒုက္ခသစ္စာနဲ့ရှင်းထိုးပြီးတော့ကြည့်လိုက်မယ်ဆိုရင်သမုဒိယသစ္စာသည်အကြောင်းတရားကြီးဗာတရားကြီးတော့အဲဒါကြောင့်ဒုက္ခသစ္စာကိုကြည့်ပြီးတော့မြတ်စွာဘုရားကဟောဒီသမုဒိယသစ္စာကြီးကိုတော့အတိတ်ပဲတစ်မျိုးစဉ်းစားတော့မူခဲ့ပါတယ်အဲ့ဒါကတော့နိဒန္တထောတဲ့ပါတယ်ပါလေနိဒန္တထောတဲ့ဒုက္ခသစ္စာရဲ့အကြောင်းတရားကြီးအကြောင်းတရားကြီးလို့ဆိုလို့တယ်ဟုတ်တယ်မလားဒုက္ခသစ္စာကအကျိုးသမုဒိယသစ္စာကအကြောင်းဒါကဒါကြောင့်ဒုက္ခသစ္စာကိုကြည့်ပြီးတော့သမုဒိယသစ္စာကြီးသည်တခြားတရားကြီးလားအကြောင်းတရားကြီးလားအကြောင်းတရားကြီးကိုမြန်မာလိုပြန်တော့ဘယ်လိုပြောမလဲအဲပါဠိလိုပြောတော့ဘယ်လိုပြောမလဲနိဒန္တထောတဲ့ဟုတ်တယ်မလားဒီတော့နိဒန္တထောဆိုတဲ့သဘာဝကောသူ့မှာမရှိဘူးလားရှိလားနောက်တစ်ခါနံပါတ်၄နံပါတ်၃ကတဲ့နော်သေယောကထောတဲ့ပါတယ်လေသေယော တင်ယောကထောဒီလိုမဟုတ်လားတင်ယောကထောဆိုတာကအမြဲတမ်းသူကနော်ရစ်ပတ်နေတတ်တဲ့ဆက်ဆက်နေတတ်တဲ့ကြိုးကြိုးကတော့အမြဲတမ်းချိန်ဆောင်ပေးတတ်တဲ့ဒါကိုတင်ယောကထောလို့ပြောတာနော်သူကဘလို့ကိုချိန်ဆောင်ပေးတတ်တယ်လဲလို့မေးရင်တဲ့ခန္ဓာကိုချိန်ဆောင်ပေးတတ်တယ်ဘလို့ကိုချင်အောင်ပြတတ်တော့သမုဒိယသစ္စာဆိုတဲ့တဏှာလေးဖြစ်လာရင်ဘလို့လဲသွားချီတော့ဒိဋ္ဌိဆိုတဲ့သဘောလေးဖြစ်လာရင်လည်းဘလို့လဲသွားချီတော့ခန္ဓာနဲ့သွားချီတာပဲမာနလေးဖြစ်လာရင်လည်းဘလို့လဲသွားချီတော့အချင်းတော်ခံရတာကခန္ဓာချီတာကကိလေသာပြန်ပြောအချင်းတော်ခံရတာကခန္ဓာချီတာကကိလေသာဒီလိုမလားဘယ်နဲ့ဘယ်နဲ့ချီတော့ဆိုလို့ရှိရင်ဟောဒီခန္ဓာနဲ့အနာဂတ်ခန္ဓာနဲ့ခြေတယ်အတိတ်ခန္ဓာနဲ့ပစ္စုပ္ပန်ခန္ဓာနဲ့ခြေတယ်ပစ္စုပ္ပန်ခန္ဓာပစ္စုပ္ပန်ခန္ဓာချင်းချင်းနဲ့ခြေတယ်ပစ္စုပ္ပန်ခန္ဓာနဲ့အနာဂတ်ခန္ဓာနဲ့လည်းခြေတယ်အလှပတ်ခြေနေတာနော်အဲဒီတော့လှပတ်ခြေနေတဲ့အခါကျတော့ဘုန်းကြီးပရိသတ်တွေဟောဒီ30ဘုံတဲ့ကလွန်လန်းကိုရှာလို့မရတော့ဘူးဘလို့ကခြေထားလို့ပါလေခြေရသားကခြေထားလို့ဘလို့ကခြေထားလို့လဲအတိတ်ကာလကနေပစ္စုပ္ပန်ဘဝရောက်လာတာဘလို့ကဘလို့အဘလူကခြေထားလို့ရောက်လာတာလေကိလေသာကခြေထားတာဟုတ်ရဲ့လားအတိတ်ခန္ဓာနဲ့ပစ္စုပ္ပန်ခန္ဓာနှံ့ပြီးတော့ဆွဲပြီးတော့ခြေလိုက်တဲ့အခါကျတော့အတိတ်ခန္ဓာပြတ်သွားပြီပြတ်သွားကြတော့လည်းပဲပစ္စုပ္ပန်ခန္ဓာအတိတ်မပေါ်ဘူးလားပေါ်လားအဲပစ္စုပ္ပန်ဘဝမှာလည်းခန္ဓာလေးတွေအများကမပြတ်ဘူးလားပြတ်လားပြတ်ပြီပြတ်သွားကြတော့လည်းပဲနောက်တာခန္ဓာအတိတ်တွေမပေါ်ဘူးလားပေါ်လားဘလူကခြေမိနေတာတော့ကိလေသာကခြေမိနေတာဒီလိုမလားကိလေသာဆိုကိလေသာဟုဆိုတဲ့အဝိဇ္ဇာရဲ့တဏှာရဲ့ဥပါဒံရဲ့ကမ္မဝုဆိုတဲ့သင်္ခါရရဲ့ကမ္မဘဝရဲ့ဒါတွေကခြေပင်းနေတာမလားကိလေသာဆိုပေမဲ့ကိလေသာကတစ်မျိုးတည်းခြေတာတော့မဟုတ်ဘူးပေါ့နော်ကိလေသာလည်းခြေတယ်ကံလည်းလည်းခြေတယ်တော်တော်အဲ့ဒီလည်းမျိုးတော့ဘုရားအဓိကတော့ကိလေသာကအဓိကဟောဟုတ်တယ်မလားအဲ့ဒီတော့ကိလေသာလည်းခြေတယ်ကံလည်းခြေတယ်အဲ့ဒါခြေရတဲ့အခါကျတော့ကနေဖုန်းကပြိတ္တတွေခန္ဓာတွေဖြစ်တယ်ပြီးပြီးတော့ပြတယ်ပြက်ပြင်ပြက်သွားကြတော့လည်းပဲဟောဒီကိရိတာတို့ကံတို့ကလက်ပတ်ခြေနောင်ထားလိုက်တဲ့အခါကျတော့ဟောနောက်တာခန္ဓာတွေမပေါ်ဘူးလားပေါ်လားပေါ်တာပဲဒီလိုမလားအသက်ကလေးရှင်းအောင်ကုသိုလ်ပြုတယ်ဘာဖြစ်လို့ကုသိုလ်ပြုတော့အသက်ရှင်ရှင်လို့ဟောတဏှာနဲ့ခြေလိုက်ကြတော့ဟောငါဘဝကလေးရက်တည်နေအောင်ကုသိုလ်ပြုအောင်မဟဲ့ဘဝကလေးဟောရက်တည်နေနိုင်တဲ့အစ်စ်မရဘူးလားရောက်လားဘလုကခြေလိုက်တော့ဒိဋ္ဌိကခြေလိုက်တာပဲဘလုကခြေလိုက်တော့အဲ့တော့တဏှာခြေလို့လဲအသက်တွေခြေလာတာပဲဒိဋ္ဌိကခြေလို့လဲအသက်တွေခြေလာတာပဲဒါသာရကပဲလေနော်ကြက်ဒီဘဝကမဖြစ်မနေကိုကဘလောက်ပဲကိုယ်တော်ကံဒီနဲ့ဖြစ်ဖြစ်နော်ဒီဟောဒီခန္ဓာကြီးကမဖြစ်မနေတည်ခြင်းပဲတွေ့ပြီဆိုပြန်တော့လည်းပဲဟောဒီခန္ဓာကြီးဒီတိုင်းရက်သွားတာလားနောက်တာခန္ဓာသိပေါ်လာတာလားဘလူတွေကသာရှိတော့ကိလေသာကလည်းသာရှိတယ်ကမ္မဘဝကကမ္မဘဝသင်္ခါရကလည်းပဲသာရှိတာပဲဒီလိုမလားကိလေသာနဲ့လည်းရှိတယ်ကံနဲ့လည်းရှိတယ်အဲဒီလိုရှိတဲ့အခါကျတော့ပစ္စုပ္ပန်ခန္ဓာကြီးရက်သွားပြီမဲ့ဘဝဒီတိုင်းရက်သွားရလားအနာဂတ်ဘဝကြီးအစ်စ်ပြန်ပြီးတော့မရဘူးလားရအဲဒီလိုရအောင်ကိလေသာတွေကခြေပေးတယ်ကံတွေကခြေပေးတာဒီလိုဘောလားအေးအဲဒီတော့အေးမြတ်စွာဘုရားတခင်ကတော်များကြီးကယခုလိုသစ္စာလေးပါထိုးထိုးသိလိုက်တဲ့အခါကျတော့နိဗ္ဗာန်ရဲ့သဘာဝကိုထိုးထိုးသိလို့မသိဘူးလားသိသွားလားနိဗ္ဗာန်ပါတဲ့နော်ဘယ်ခန္ဓာမှမရှိဘူးဘယ်ခန္ဓာရှိတော့ဘယ်ခန္ဓာမှမရှိဘူးနော်နိဗ္ဗာန်ကိုမျက်မှောက်ပြုပြီးသွားပြီးနိဗ္ဗာန်ရောက်သွားပြီဆိုတော့ခန္ဓာသိတ္တိပေါ်သေးရလားခန္ဓာသိတ္တိမပေါ်တော့ဘူးတဲ့တဏှာနဲ့ဆန်းချီလို့ရရလားမရတော့ဘူးတဏှာနဲ့ချီတော်ခြင်းမှလွတ်သွားပြီဟုတ်တယ်မလားဒိဋ္ဌိနဲ့ချီတော်ခြင်းမှလွတ်သွားပြီအဝိဇ္ဇာရဲ့ချီတော်ခြင်းမှလွတ်သွားပြီကမ္မဘဝတခါရရဲ့ချီတော်ခြင်းမှလွတ်သွားပြီဒီကြောင့်နိဗ္ဗာန်ရောက်သွားရင်ဘာနဲ့မှချီလို့မရတော့ဘူးတဏှာနဲ့ချီလို့မရဘူးကိလေသာနဲ့လည်းချီလို့မရဘူးဒါကြောင့်မလို့ကံနဲ့ခြေလို့မရတဲ့ကိလေသာနဲ့ခြေလို့မရတဲ့နိဗ္ဗာန်ဆိုတဲ့ဏိရောဓသဘာဝလေးကိုတသိသိရှင်းနေခြင်းရဲ့ဘယ်လိုသဘောပေါက်လာတယ်လဲလို့ဆိုတော့ဩတို့သမုဒိယသစ္စာကြီးကအမြဲတမ်းခြေပေးတဲ့သဘာဝကြီးပဲသူခြေပေးလို့ဘဝတွေမပြတ်တာပဲအခုဏိရောဓသစ္စာမှာဘယ်လိုမှခြေနှောင်လို့မရတဲ့အတွက်ဘဝတွေပြတ်သွားပြီနိုင်ချိန်ပြီးတော့နိုင်ချိန်ပြီးတော့မသိရဘူးလားသိရလားအဲဒါကြောင့်ဏိရောဓသစ္စာရဲ့ခြေချင်းတော်မှာကိဉ္ဉေသဘောကိုကြည့်ပြီးတော့ တမုရိယကိစ္စရဲ့ရှင်တော်ရင်းသဘောကိုမြတ်စွာဘုရားဒီသဘောမပါဘူးလားပေါက်နေတာလားခဏတကကြာတော့နံပါတ်လေးတဲ့နော်နံပါတ်လေးကဘာလဲဆိုလို့ရှိရင်ပလိဘောဓတော်တဲ့နံပါတ်လေးကဘာပါလဲပလိဘောဓတော်ဆိုတော့ကြောင်းကြမှုတွေဖြစ်နေတာဒီလိုမဟုတ်လားကြောင်းကြမှုတွေဖြစ်နေတာကြောင်းကြမှုတွေဖြစ်တဲ့ပလိဘောဓတော်ကဘာကြည့်ပြီးသဘောပေါက်တာလဲဆိုရင်တဲ့မေကသစ္စာကိုကြည့်ပြီးတော့သဘောပေါက်နေတာပါကြည့်ပြီးသဘောပေါက်နေတာလေမေကသစ္စာကတခြားလားမဉ္ဇဏ်လားမဉ္ဇဏ်မဉ္ဇဏ်ပြီးတဲ့အနှောင်ဖွဲ့တွေဘာမှအနှောင်ဖွဲ့ခြင်းမခံဘူးတော့တဏ္ဍကသောအနှောင်ဖွဲ့လို့လည်းရရလားဒိဋ္ဌိကသောအနှောင်ဖွဲ့လို့လည်းရရလားအဝိဇ္ဇာကသောအနှောင်ဖွဲ့လို့လည်းရရလားဘလို့အနှောင်ဖွဲ့မှမခံဘူးမေကသစ္စာရဲ့သဘောကလေမဉ္ဇဏ်လေးမှရလာပြီဆိုရင်သားကလည်းအနှောင်ဖွဲ့လို့မရဘူးသမီးကလည်းအနှောင်ဖွဲ့လို့မရဘူးသားရည်ချင်းချင်းချင်းမဲ့ဒါပေမဲ့သားဆိုတဲ့စွဲလေးမပြောဘူးလားပြောလားသမီးတော်ချင်းချင်းချင်းမဲ့ဒါပေမဲ့သမီးဆိုတဲ့စွဲလေးမกินဘူးလားกินလားဒါနှောက်ခွဲလို့မရတဲ့အိဗေကိုပြောတာဟုတ်တယ်မလားဒီတော့မိညာလေးရင့်သာလာပြီရင့်သာလာပြီဆိုတဖြည်းဖြည်းနဲ့အနှောက်ခွဲတွေခွာခွာခွာခွာပြီးတော့မချခဲ့ဘူးလားဖြုတ်ဖြုတ်ဖြုတ်ဖြုတ်ပြီးတော့မချခဲ့ဘူးလားသားနှောက်ခွဲလေးဖြုတ်ချလိုက်ပြီသမီးနှောက်ခွဲလေးဖြုတ်ချလိုက်ပြီဇနီးနှောက်ခွဲလေးဖြုတ်ချလိုက်ပြီခင်မောနှောက်ခွဲလေးဖြုတ်ချလိုက်ပြီပြည်စည်နှောက်ခွဲဖြုတ်ချလိုက်ပြီမဲ့ညာလေးတွေရင့်ကျက်ရင့်ကျက်ရင့်ကျက်လာတာနဲ့အမျှဘာနောက်ဖွဲမှလက်မခံတော့ဘူးဟုတ်တယ်မဟုတ်လားကိလေသာနဲ့ပတ်သက်တဲ့နောက်ဖွဲတွေလက်ခံသေးလားဘာနောက်ဖွဲမှလက်မခံတော့မှအဲ့ဒီညာကနိဗ္ဗာန်စီပြေဝင်လို့ရတာဟုတ်ရဲ့လားအနောက်ဖွဲတွေရှိနေရင်နိဗ္ဗာန်စီပြေဝင်လို့ရပါမလားပရိစ္ဆာကဟောတကသက္ကန္တနာဟောတကတဲ့သာမတိလို့ဆိုရတော့ပရိစ္ဆာကဟောတကသရကတဲ့နှောက်ဖွဲထားတဲ့နှောက်ဖွဲတွေအလုံးစွန့်လွတ်ပလိုက်ပြီတဲ့နော်နောက်ဆုံးကောင်းကောင်းပဲကြပါလို့မိမိတို့ရဲ့ခန္ဓာဒုက္ခသစ္စာကြီးတော်မှာမဆုံးမလားဆုံးလားဆုံးခန္ဓာဒုက္ခသစ္စာတော်ဆုံးပြီဆုံးမှာတော့သာသောသမိဆိုပြီးစစ်ဆိုတာဘာမှမခဲရင်တော့ဘူးနော်သာယောစင်မှန်လို့ရကောင်းမဆုံးမလားဆုံးပါလားဆုံးပါပြီတဲ့အဲ့လိုဆုံးပြီးတော့ဟောဒီမဂ္ဂသစ္စာကဘာလို့လဲတက္ကဒနာဝတ္တကနိဗ္ဗာန်စီကိုလွတ်လွတ်ကျွတ်ကျွတ်ပြည့်ဝသွားပြီဘယ်ကိုပြည့်ဝသွားတာလဲဟောဒီလိုဆိုတော့သမုဒယသစ္စာနဲ့မဂ္ဂသစ္စာရှင်းပြလိုက်မယ်ဆိုရင်သမုဒယသစ္စာကပရိမောဓတွေညှိနေတယ်ဟုတ်လားသာအတွက်လောကရာရှိသေးတယ်ဟဲ့ငါမသွားနိုင်သေးဘူးသမေးအတွက်လောကရာရှိသေးတယ်ဟဲ့ငါမသွားနိုင်သေးဘူးဘာတွေညှိနေတာတော့ပရိမောဓတွေညှိနေတာဘာသစ္စာနဲ့ညှိနေတော့သမုဒယသစ္စာနဲ့ညှိနေတာဘုရားမြတ်တွေလေတရားလေးအားထုတ်ပေါ်တော့ကြောင်းပြီးပြီးအားထုတ်လာပြီးတော့အားထုတ်ခွင့်ရရလားဘာတွေညှိနေတော့ပလိဘောဓတွေညှိနေတာဟုတ်လားအိမ်ကလည်းငါမကြည့်မဖြစ်ဘူးအိမ်ကလည်းထင်းရင်မင်းကကြောက်ပါသေးတယ်သားကလည်းစိတ်မကြသားသားကလည်းကြောင်းနေတော့သမီးကလည်းပဲလုံးလုံးတော့စသည်ဖြင့်ပေါ့နော်မညင်ဘူးလားညင်နေတာညင်နေတာပလိဘောဓသဘောတွေမပြေဘူးလားဖြစ်နေတာသူ့ညီသက်သက်တော်ကသိပြီးတော့မထင်ရှားပြီမဲ့လို့မေကသစ္စာနဲ့ရှင်ထုတ်ပြီးတော့ကြည့်လိုက်တဲ့အခါကျတော့ဟာမေကသစ္စာမှာဒါတွေဘာမှမမရှိဘဲပဲရှိရလားမေကသစ္စာကအလုံးကိုဖြုတ်ချပလိုက်တာမလားအလုံးကိုစွန့်ပလိုက်တာမလားဆုံးပြီးတော့သူကဘယ်ကိုပြေဝင်သွားတော့အေးနိဗ္ဗာန်ကိုပြေဝင်သွားတဲ့ညာအားကိုတဲ့ပုဂ္ဂိုလ်ကနိဗ္ဗာန်ကိုလွတ်လွတ်ကျွတ်ကျွတ်ပြေဝင်နိုင်တယ်။ကျန်တာကြီးကြွယ်နေတဲ့ပုဂ္ဂိုလ်ကနိဗ္ဗာန်ကိုလွတ်လွတ်ကျွတ်ကျွတ်ပြေဝင်နိုင်ရလား။အဲ့ဒါတာရကပဲပေါ့နော်။ဘာသွားလို့လဲမင်းပရိဘောဓရှိတာနဲ့မရှိတာသွားတာ။မေကသစ္စာမှာပရိဘောဓရှိတာသမုဒယသစ္စာမှာရှိတယ်။အဲ့ဒါကြောင့်မေကသစ္စာရဲ့သဘာဝကိုကြည့်ပြီးတော့ဟောဒီသမုဒယသစ္စာသည်ပလိဘောဓပလိဘောဓသစ္စာကြီးပဲပလိဘောဓတ္ထကြီးပဲလို့မြတ်စွာဘုရားသဘောမပါဘူးလားပါပါလားတပြံပြောပါဦးနံပါတ်၄เนาะသမုဒယသစ္စာရဲ့သဘာဝကိုကြည့်ပြီးတော့သူသည်ဘာကိုအားထုတ်နေတဲ့သစ္စာပါလဲဒုက္ခသစ္စာကိုဖြစ်အောင်အားထုတ်နေတဲ့သစ္စာဒီလိုမဟုတ်လားဒုက္ခတရားတွေကိုဖြစ်အောင်အားထုတ်နေတဲ့သစ္စာဒါကြောင့်မလို့တခြားလားအာယုဏထလားအာယုဏထနော်နောက်တခါဒုက္ခသစ္စာကိုကြည့်လိုက်တဲ့အခါကျတော့ဒုက္ခသစ္စာကတခြားတရားလားအကျိုးတရားလားအကျိုးနဲ့ရှင်းကြည့်လိုက်တော့သမုဒယသစ္စာဒီဘာတရားဖြစ်သွားတော့ဒါကြောင့်ဘယ်လိုနာမည်ပေးလိုက်တော့နိဒန္တသောဘယ်လိုနာမည်ပေးလိုက်ပါလဲနောက်တခါနိဗ္ဗာန်ရဲ့သဘာဝနဲ့ရှင်းကြည့်လိုက်တော့နိဗ္ဗာန်မှာနှောင်ဖွဲ့တွေပါရှိတော့ဘာမှမရှိဘူးနော်နိဗ္ဗာန်မှာညစ်တွေ့နေတဲ့အရာဘာမှမရှိဘူးနော်အေးနိဗ္ဗာန်ရဲ့သဘာဝနဲ့ရှင်းထုတ်ကြည့်လိုက်တဲ့အခါကျတော့သဘောတရားသစ္စာကအမြဲတမ်းလက်ရှိနေတဲ့သဘာဝတွေမရှိဘူးလားရှိလားရှိတယ်ဒါကြောင့်မလို့သူကဘယ်လိုသဘောပေါက်လိုက်ပါလဲသင်ယောကထောဘယ်လိုသဘောပေါက်လိုက်တော့
။နောက်တစ်ခါမက္ကသစ္စာရဲ့တဘာဝကိုကြည့်လိုက်တော့မက္ကသစ္စာသည်ဘလူရဲ့နှောင်ဘက်မှသူမခံဘူး။အဲဒီတော့မက္ကသစ္စာကဘလူရဲ့နှောင်ဘက်မှမခံမေမခံရတော့လည်းပဲသမုဒယသစ္စာကအမြဲတမ်းနှောင်ဘက်မရှိဘူးလားကြည့်လား။အဲဒါကြောင့်မက္ကသစ္စာနဲ့ရှင်းကြည့်လိုက်ရင်သမုဒယသစ္စာသည်ပါတယ်လေ။ပရိဘောဓသောအမတ္တဒုက္ခတွေများအမြဲတမ်းအလုပ်တွေရှုပ်တဲ့သစ္စာကြီးပါလားဒီလိုမြင်သွားတာကိုဒီလိုမဟုတ်လားဒီတော့သမုဒယသစ္စာရဲ့အဓိပ္ပာယ်လေးကလည်းဘယ်လိုမျိုးဖြစ်ပါလဲ၄မျိုးပါပဲကျန်တော့တခါကျတော့ဒီရောဓသစ္စာရဲ့အဓိပ္ပာယ်ကလည်းဘယ်လိုမျိုးဖြစ်ရပါလဲသူလည်း၄မျိုးဖြစ်မှာပဲတဲ့နော်နောက်ဓမ္မတိကပါလဲဆိုရင်နေကရဏထောတဲ့ဓမ္မတိကပါလဲနေကရဏထောသလားဘယ်လိုကိုကြည့်ပြီးသဘောပေါက်လိုက်တာလဲလို့မေးတော့ဟုတ်တယ်និរោធသစ္စာကိုကြည့်ပြီးတော့သဘောပေါက်လိုက်တာဘယ်လိုကြည့်ပြီးသဘောပေါက်လိုက်တာပါလဲនិរោធသစ္စာကိုကြည့်ပြီးတော့သဘောပေါက်လိုက်တာនិរោធဆိုတဲ့သဘောသည်တခြားသဘောလားချုပ်တဲ့သဘောလားချုပ်တာဒီတခြားသဘောလားငြိမ့်သွားတာလားငြိမ့်သွားတာဒီတခြားသဘောလားကင်းသွားတာလားချုပ်တယ်ငြိမ့်တယ်ကင်းတယ်ချုပ်သွားပြီးငြိမ့်သွားပြီးဘယ်မှချုပ်သွားတာတော့ဘယ်လိုတွေချုပ်သွားတာတော့ဒုက္ခတွေချုပ်သွားတာဘယ်လိုတွေငြိမ့်သွားတာတော့ဒုက္ခတွေငြိမ့်သွားတာဒီလိုမဟုတ်လားဒီတော့ဒုက္ခငြိမ်းသွားပြီဒုက္ခချုပ်သွားပြီဆိုတော့ဒုက္ခမှလွတ်လွတ်ချွတ်ချွတ်မလွတ်မြောက်ဘူးလားလွတ်မြောက်လားလားအေးလွတ်ပြီချွတ်ပြီဆိုတဲ့အဓိပ္ပာယ်မျိုးပေါ့နော်ဟာနိရောဓသစ္စာရသွားရင်လွတ်ပြီချွတ်ပြီဒုက္ခသစ္စာမှမှလည်းပဲလွတ်ပြီချွတ်ပြီသမုဒယသစ္စာမှလည်းပဲလွတ်ပြီချွတ်ပြီဒါကြောင့်မလို့ဟောဒီနိရောဓသစ္စာရဲ့တဘာဝကိုကြည့်ပြီးတော့နိရောဓသစ္စာမှလွတ်ချင်းချွတ်ချင်းဆိုတဲ့အဓိပ္ပာယ်ကိုမြင်ရတာမြင်သွားတာပါဠိလိုတော့နေသရဏသောပါဠိလိုပါပါလေနောက်တစ်ခါနဘာသောနဘာနှစ်ကတဲ့နော်ဝိဝေကသောတဲ့နဘာနှစ်ကပါတယ်လေဘယ်လိုတော့ကြည့်ပြီးတော့ဝိဝေကသောလို့သဘောပေါက်တာလဲဆိုရင်သမုဒိယသစ္စာကိုကြည့်ပြီးတော့သဘောပေါက်တယ်ဘယ်လိုတော့ကြည့်ပြီးတော့သဘောပေါက်တာလဲအဲသမုဒိယသစ္စာနဲ့နိရောဓသစ္စာနဲ့နှိုင်းချေကြည့်လိုက်တဲ့အခါကျတော့အဂုဏနှိုင်းချေပုံကနိရောဓသစ္စာကြည့်ပြီးတော့သမုဒယသစ္စာကိုလည်းပဲခေါ်တာအခုကဘုလို့ကိုကြည့်ပြီးတော့ဘုလို့ကိုလည်းပဲခေါ်ရမှာလဲသမုဒယသစ္စာကိုကြည့်ပြီးတော့နိရောဓသစ္စာကိုလည်းပဲခေါ်တော့မယ်ဟုတ်ရလားသမုဒယသစ္စာကိုကြည့်လိုက်တဲ့အခါကျတော့သမုဒယသစ္စာသည်တဏှာရဲ့နယ်ပယ်ဒိဋ္ဌိရဲ့နယ်ပယ်ဝိညာဉ်ရဲ့နယ်ပယ်ဆိုတော့တဏှိတဲ့နယ်လို့ဒီမချုံလာရှောက်နေတာကိလေသာတွေမများဘူးလားများနေလားသိငင်မှုရပါမလားမရဘူးเนาะကိလေသာရှိတဲ့သူဘုရားမှာငြိမ်ငြိမ်နေလို့မရဘူးဟုတ်ရလားဩလူတွေဆိုရင်လည်းအာမနေတဲ့တို့တောင်းတဲ့တောင်းတဲ့မှာသွားနေမယ်ရိတ်တယ်မှာသွားနေမယ်ဆိုပေမဲ့လူတွေပဲအကိလေသာနှောင်ပဲခန္ဓာရတဲ့ပုဂ္ဂိုလ်ဘုရားမှာငြိမ်ငြိမ်ထိုင်နေလို့မရဘူးเนาะအဲတို့ကြာရိထသောရပြန်ပြီးတို့ကြာကုရိကျင်ငယ်သွားရပြန်ပြီးတို့ကြာအစားတော့ထားရပြန်ပြီးเนาะဒါကခန္ဓာကိုယ်နဲ့ပတ်သက်လို့အစိတ်ထဲမှာကြပြန်လို့လည်းတို့ကြသာအကြောင်းတွေရကြမိသမီးကြောင့်တွေရကြမိသတိကြောင့်ခင်မုန်းကြောင့်အိမ်ကြောင့်ဝတ္တရားဟုလားတွေ့ရလားစိတ်ငြိမ်မလားလို့တောတဲ့တောင်တဲ့လာနေကမှကိုယ်ရင်နဲ့ဘလောင်မစိုးလားဆိုးနေတာဆိုးနေတာပဲစိတ်ငြိမ်မှုရရလားမရဘူးဒီလိုမဟုတ်လားကျင်းစိတ်မှုမရဘူးနော်ကျင်းစိတ်မှုမရဘူးအဲ့ဒီတော့နိဗ္ဗာန်ဆိုတဲ့တဘာဝမှာအဲ့ဒီကိလေသာတွေရှိရလားကိလေသာတော့မှကျင်းဆိုင်ခြင်းနိဗ္ဗာန်မှာမရှိဘူးလားရှိလားဒီတော့သမုဒယသစ္စာနဲ့ရှင်းပြီးတော့ကြည့်လိုက်တော့သမုဒယသစ္စာကကျင်းဆိုင်တဲ့သဘောဆင်းရဲတဲ့သဘောဘာမှမရှိပါလားအဲဒီလိုမရှိတာနဲ့ရှင်းကြည့်လိုက်တော့တို့နိရောဓသစ္စာကဆင်းရဲတဲ့သဘောအပြည့်ရှိတဲ့သစ္စာကြီးပဲလို့သဘောမပေါ်ဘူးလားပေါ်သွားလားအဲဒီလိုသဘောပေါက်တဲ့နိရောဓသစ္စာကိုဖြေထုတ်ကြည့်လိုက်တဲ့အခါကျတော့တခြားလားဝိဝေကတော်ဖြစ်နေတာလားသမုဒယသစ္စာနဲ့ပယ်တဲ့နေရင်ဝိဝေကတော့ဖြစ်ပါမလားဖြစ်ပါပါဘယ်နဲ့ပယ်တဲ့ရောက်မှဝိဝေကတော့ဖြစ်ရမှာလဲဖြစ်ပါပါနိရောဓသစ္စာဆိုတဲ့နေပယ်တဲ့ရောက်မှဝိဝေကတော့ဖြစ်မယ်လို့ဒီလိုနားလည်လိုက်ပါနော်ကျွန်တော်ကနံပါတ်3ကလည်းအတိတ်ကတ္တောတဲ့နံပါတ်3ကပါလေအတိတ်ကတ္တောဒီလိုမလားအတိတ်ကတ္တောဆိုတော့နိဗ္ဗာန်သည်နော်ခန္ဓာနဲ့တော့မနှိစ္စတာအမှန်ပဲနိဗ္ဗာန်ဒီခန္ဓာနဲ့နှိစ္စရလားဘာဖြစ်တော့ခန္ဓာ6မှာနိဗ္ဗာန်ရမှာကိုဟုတ်ရလားဘာ6မှာနိဗ္ဗာန်ရမှာလဲခန္ဓာ6မှာနိဗ္ဗာန်ရမယ်ခန္ဓာကိုဆွတ်လိုက်မှနိဗ္ဗာန်ရမယ်ခန္ဓာမှဆွမြောက်လိုက်မှနိဗ္ဗာန်ရမယ်ဒီတော့နိဗ္ဗာန်မှာဒုက္ခသစ္စာတော့ရှိရလားဒုက္ခသစ္စာမရှိပင်မရှိ냐တော့လည်းပဲအဲ့ဒီနိဗ္ဗာန်မြင်လိုက်ရတာတခြားနဲ့မြင်တာလားမဲ့ဉာဏ်နဲ့မြင်တာလားမဲ့ဉာဏ်တော့ရှိသေးတယ်နော် နိဗ္ဗာန်ကိုမြင်တဲ့ခိုင်တာပါလေနိဗ္ဗာန်မြင်တဲ့ခိုင်ခိုင်တာမှာမဲ့ညာတော့မရှိဘူးလားရှိတာသမုဒိယသစ္စာတော့ရှိသေးလားသမုဒိယသစ္စာဆုံးထားခဲ့ပြီဘလူကဆုံးထားခဲ့တာတော့မေကသစ္စာကဆုံးထားခဲ့တာဘလူကဆုံးထားခဲ့တာပါလေနိဗ္ဗာန်ကဆုံးတာမဟုတ်ဘူးတော့မဲ့ညာကဆုံးထားခဲ့တာနော်အေးသမုဒိယသစ္စာကိုလည်းဆုံးထားခဲ့တယ်ပြီးတော့ဘလူကိုလည်းဆုံးတော့ဒုက္ခသစ္စာကိုလည်းမစမလာဆုံးလားဒုက္ခသစ္စာကိုလည်းဆုံးတယ်ခန္ဓာလည်းဆုံးတယ်ကိလေသာလည်းဆုံးတယ်ဘယ်ကိုပြည့်ဝင်သွားတော့နိဗ္ဗာန်ပြည့်ဝင်သွားတော့ခန္ဓာဒီနိဗ္ဗာန်ဒီလိုက်ပါရဲ့လားသဘောရသစ္စာကတော့နိဗ္ဗာန်ဒီလိုက်ပါလို့ရရဲ့လားဘလူကထားခဲ့တာတော့မေဃသစ္စာကထားခဲ့တာမင့်မလိုက်နဲ့ဟုတ်လားမေဃသစ္စာကသမုဒိယသစ္စာကိုခေါ်သွားရလားနိဗ္ဗာန်သွားတဲ့ခရီးမှလေသမုဒိယသစ္စာခေါ်သွားလို့ရှင်းပါမလားမေဃသစ္စာကဒုက္ခသစ္စာကိုတော့ခေါ်သွားလို့ရရလားဒုက္ခသစ္စာလည်းမင်းဒီမှာနေခဲ့ဟုတ်လားဒုက္ခသစ္စာနေခဲ့ဆိုတော့ခန္ဓာဆွတ်တာပေါ့သမုဒိယသစ္စာနေခဲ့ဆိုတော့ကိလေသာဆွတ်တာပေါ့ဟုတ်တယ်မို့လားဒီတော့ကိလေသာလည်းဆွတ်တယ်ခန္ဓာလည်းဆွတ်တယ်ဒုက္ခသစ္စာလည်းထားခဲ့တယ်သမုဒိယသစ္စာလည်းထားခဲ့တယ်သူ့ကြည့်ပဲလို့ကြည့်ကြဘယ်ကိုပြည့်ဝင်သွားတော့နိဗ္ဗာန်ပြည့်ဝင်သွားတော့နိဗ္ဗာန်မြင်တဲ့အချိန်မှာဘလို့နဲ့ဘလို့ပဲရှိတော့တော့နိဗ္ဗာန်နဲ့မဉ္ဇဉ်နဲ့ဒါပဲရှိတော့တာပဲဟုတ်ရလားဘလို့နဲ့ဘလို့ရှိတော့နိဗ္ဗာန်နဲ့မဉ္ဇဉ်နဲ့အဲဒီလိုရှင်းလိုက်တဲ့အခါတော့နိဗ္ဗာန်နဲ့မဉ္ဇဉ်ပဲရှင်းလို့ရတော့တယ်အဲဒီလိုရှင်းလိုက်တဲ့အခါကျတော့မဉ္ဇဉ်ဤဖြစ်ပြီးတော့ဘာဖြစ်တတ်တော့သူလည်းဖြစ်တဲ့သဘောမဆုံးဘူးပြည့်ပြည့်သဘောဆွမ်းရလားနိဗ္ဗာန်ကြတော့ပြည့်ပြည့်သဘောရှိရလားမဲ့ဉာဏ်ကပြည့်ပြည့်သဘောရှိတယ်နိဗ္ဗာန်ကပြည့်ပြည့်သဘောရှိရလားမဲ့ဉာဏ်ဤဘာဖြစ်လို့ပြည့်ပြည့်သဘောရှိတယ်လို့မေးရင်သူသည်အကြောင်းကြောင့်ဖြစ်တဲ့အကျိုးတရားမဟုတ်လို့ဘာဖြစ်လို့ပါလဲအကြောင်းကြောင့်ဖြစ်တဲ့အကျိုးတရားဆိုတာတခြားလားတက္ကတတရားလားမဲ့ဉာဏ်ကသင်္ခတတရားဘာလဲပြောပါဦးမဉ္ဇဏကတက္ကတာဆိုတော့မဉ္ဇဏနဲ့ရှင်းကြည့်လိုက်နိဗ္ဗာန်ကိုဘာလို့ပြောမလဲအတ္တက္ကတာတရားဒီလိုမလားခရီးတော့နိဗ္ဗာန်ကိုအတ္တက္ကတာတရားအတ္တက္ကတာတရားလို့ပြောနေခြင်းပြီးဒုက္ခသစ္စာနဲ့သွားရှင်းလို့လည်းမဟုတ်ဘူးနော်ဒုက္ခသစ္စာနဲ့ရှင်းလို့လည်းမဟုတ်ဘူးသမုဒိယသစ္စာနဲ့ရှင်းလို့လည်းဘယ်လိုနဲ့ရှင်းပြီးတော့သဘောပေါက်လိုက်တာလဲမေဃသစ္စာနဲ့ဘယ်လိုလဲပါလိမ့်မေဃသစ္စာတရားမဉ္ဇဏတွေဖြစ်ပြီးတော့ပြတ်တယ်တက္ကတာတရားလားအတ္တက္ကတာတရားလားမဉ္ဇဏကသင်္ကတတရားဆိုရင်နိဗ္ဗာန်ကဘာတရားဖြစ်မယ်အေးအသင်္ကတတရားဖြစ်တယ်လို့ဒီလိုသိရတာကိုနောက်ကဓမ္မသည်တဲ့တော့ဘယ်လိုပဲကျန်တော့တော့ဒုက္ခသစ္စာပဲကျန်တော့တယ်ဘယ်လိုပဲကျန်တော့ပါလဲဒုက္ခသစ္စာပဲကျန်တော့တယ်ကျန်တော့တဲ့အခါကျတော့တဲ့ဒုက္ခသစ္စာကိုကြည့်လိုက်တဲ့အခါကျတော့ဘုန်းကြီးတော်ပရိသတ်တွေတော့ဒုက္ခသစ္စာဆိုတာဖြစ်ပြီးတော့ပြတ်တယ်ဖြစ်ပြီးတော့ပြတ်တယ်ဝိဉ္ဇဉ်ရဲ့မကင်းမှုနာကျင်စေရဲ့မကင်းမှုသိကျင်စေရဲ့ကျင်းရလားမကင်းဘူးတော့ဒါတော့ဒုက္ခသစ္စာရဲ့ level လိုက်ကြည့်သမား30ဘောအတွင်းကဒုက္ခသစ္စာ level မလားဘယ်နေရာဝိဉ္ဇဉ်ဆင်းရဲလို့လဲဘယ်နေရာနာကျင်ဆင်းရဲလို့လဲဘယ်နေရာသိကျင်ဆင်းရဲလို့လဲမသိမဲ့ခန္ဓာလားသိမဲ့ခန္ဓာတွေလားဒါတော့ဒုက္ခသစ္စာဆိုတဲ့30ဘောဒီသိမဲ့ခန္ဓာနိဗ္ဗာန်က30ဘောဟုတ်ရလား30ဘောမဟုတ်ဘူးဒုက္ခချုပ်နေတဲ့နိဗ္ဗာန်ဒီလိုမလားဒီတော့30ဘောဆိုတဲ့ဒုက္ခသစ္စာကသိမဲ့သစ္စာဘာဖြစ်လဲဘာသစ္စာလဲအသိမလွတ်တဲ့သစ္စာနော်သူလည်းသိကြလာတဲ့အခါတော့နိဗ္ဗာန်ဆိုတဲ့အဲနိရောဓသစ္စာသည်အသိလွတ်တဲ့သစ္စာမသိတဲ့သစ္စာဒီလိုပြောလို့မရဘူးလားရပါလားဘာသစ္စာလဲအသိလွတ်တဲ့သစ္စာမသိတဲ့သစ္စာဒါကြောင့်မလို့သူကဘယ်လိုပြောမလဲအမတ္တထောပါပါလေသမ္ပတတော့မသိတော့ဘူးတဲ့နော်နိဗ္ဗာန်ရောက်သွားရင်သိခြင်းတရားတွေ့ရောမလားမတွေ့တော့ဒီရောဓသစ္စာရရင်သိခြင်းတရားတွေ့ရောမလားမတွေ့တော့ဘူးအမတ္တတဖြစ်သွားပြီနိဗ္ဗာန်ဒီအမတ္တတဖြစ်ပါသလားဘယ်သစ္စာနဲ့ရှင်းကြည့်လို့သိရတာတော့ဒုက္ခသစ္စာဘယ်သစ္စာနဲ့ရှင်းကြည့်လို့သိရတော့ဒုက္ခသစ္စာနဲ့ဘယ်ကမသိဘူးလားသိမှာလားသိမှာပဲအသိလို့ရလားဘယ်ဘုံဘယ်ဘဝဘယ်ဌာနရောက်ရောက်အသိမလို့ဘူးလေမလားဒီတော့အမြဲတမ်းသိနေတဲ့ဒုက္ခသစ္စာကိုကြည့်ပြီးတော့ဟာနိရောဓသစ္စာကအသိလို့တဲ့သစ္စာပါလားလို့သဘောမပေါက်ရဘူးလားပေါက်ရလားဒီတော့အမတ္တထာလို့ပြောခြင်းဒီဘယ်သစ္စာကြည့်ပြောတာပါလဲဒုက္ခသစ္စာကြည့်ပြောတာဘယ်သစ္စာကြည့်ပြောတော့အသင်္ကတထာလို့ပြောခြင်းဒီဘယ်သစ္စာကိုကြည့်ပြောတာပါလဲမေဃသစ္စာကြည့်ပြောတာဘယ်သစ္စာကိုကြည့်ပြောတော့ဒ မင်္ဂသစ္စာတဲ့မညာကသင်္ခတတရားနိဗ္ဗာန်ကသူ့ကိုကြည့်လိုက်တဲ့အခါကျတော့ဩအသင်္ခတတရားအတိပ္ပဝဒမလာတော့လားနောက်ကသမုဒိယသစ္စာလေးကိုကြည့်လိုက်ကြတော့သမုဒိယသစ္စာမှာအဲကိလေသာတို့ကံတို့ရှိတဲ့ပုဂ္ဂိုလ်သည်စိတ်တိတ်စိတ်ဆင်းမြဲရှိရလားစိတ်ဆိတ်မှုမြဲရှိရလားမရှိဘူးဒီလိုမလားဒီတော့သမုဒိယသစ္စာရဲ့စိတ်ဆိတ်မှုမရှိတဲ့သဘာဝကိုကြည့်ပြီးတော့နိဗ္ဗာန်ဆိုတဲ့ဓိရောဓသစ္စာသည်စိတ်ဆိတ်တဲ့သဘောကိစ္စိတ်တဲ့သဘောမတွေ့ရဘူးလားတွေ့ရလားပါဠိလိုဘယ်လိုခေါ်လဲဝိဝေကတော်ဒီလိုမလားကျဲဓိရောဓသစ္စာရဲ့တွေ့ရပင်ကုန်သဘာဝကိုကြည့်ပြီးတော့နိဒရဏထောက်လို့ဒီလိုပြောလိုက်ပါတယ်ဘယ်လိုပြောလိုက်တော့ဒီတော့ဒီရောဓသစ္စာပါလေဒီပဲဘယ်လိုမျိုးပါလေနေမျိုးရှိတာပဲမဟုတ်လားကျန်တော့တကကျတော့မေကသစ္စာပါလေဒီပဲဘယ်လိုမျိုးရှိရမှာလဲသူလည်းနေမျိုးရှိရမှာပဲနော်အဲ့ဒီနေမျိုးကပါလေလဲဆိုလို့ရှိရင်နံပါတ်၄ပြီနေရဏထနံပါတ်၄ပါလေနေရဏထဆိုတာပါဠိလိုပြောလိုက်တော့ဖြစ်ပြေးတာဟုတ်လားအဲမှထွက်ပြေးတာလေဒုက္ခတွေမှထွက်ပြေးတာနော်ဒုက္ခများတဲ့နေရာအကြီးကနေပြီးတော့ဒုက္ခမရှိတဲ့နေရာကိုထွက်ပြေးတာအဲဒီထွက်ပြေးတာကိုပါဠိလိုဘယ်လိုခေါ်လဲနေရတာနော်ထွက်ပြေးသွားတယ်လွတ်မြောက်သွားတယ်ဒါကြောလားနော်ဒီဘုန်းတော်ပရိသတ်တွေကဒုက္ခမျိုးစုံတွေမှာလွတ်မြောက်ပြီးတော့ပြောလို့ရရဲ့လားဒုက္ခမျိုးစုံတွေကပြီးပဲထွက်ပြေးလို့ရသေးရဲ့လားမရသေးဘူးဒုက္ခသစ္စာလည်းပဲထဲမှာပဲရှိသေးတယ်ဒီလိုမလားအေးမေဃသစ္စာများရသွားမယ်ဆိုမေဃသစ္စာကဘယ်ကနေဖြစ်ပြနေတာတော့ဒုက္ခသစ္စာတွေကဖြစ်ပြနေတာဘယ်ကနေလွတ်မြောက်အောင်သူသွားနေတာလဲဒုက္ခသစ္စာတွေကလွတ်မြောက်မသွားဘူးလားသွားနေတာအခုတော့သွားစားသွားစေဟုတ်တယ်မလားဟုတ်တယ်လေသွားစားသွားစေအဲ့ဒါဒီရှားလာဝိပဿနာမဲ့လားအဲ့လောကုတ္တရာမဲ့ရသွားပြီဆိုတော့လွတ်သွားပြီကျွတ်သွားပြီဟုတ်ပါလေလေလွတ်သွားပြီဘယ်မှလွတ်သွားတာတော့ဒုက္ခမှလွတ်သွားပြီဒုက္ခမှထွက်ပြေးသွားပြီပြန်မလာတော့ဘူးဒါပြောတာနော်ခုနလွတ်တဲ့သရကနိရောဓသစ္စာအခုထွက်ပြေးတဲ့သရကမဂ္ဂသစ္စာဒီတော့မဂ္ဂသစ္စာရဲ့သဘောလေးကိုကြည့်ပြီးတော့သူသည်ဒုက္ခမျိုးစုံထဲမှာမိဘကြီးတွေကထွက်ပြေးနေတဲ့သစ္စာပါလားထွက်ပြေးနေတဲ့သစ္စာပါလားလို့သဘောမပေါ်ရဘူးလားပေါ်ရလားဒါသူကကြည့်သဘောပေါက်တာလဲမဂ္ဂသစ္စာရဲ့သဘာဝကိုကြည့်ပြီးတော့မဂ္ဂသစ္စာကိုသဘောပေါက်ဒီလိုမလားသူရဲ့သဘာဝကိုကြည့်ပြီးသဘောပေါက်ရမှာမလားနောက်တစ်ခါဒုတိယကဟေတုတ်တော်တဲ့ဒုတိယကဘာလဲလဲထေတုတ်သောဘာပါလဲထေတုတ်သောဒီလိုမလားထေတုတ်သောသရကတုကဘုလို့ကိုကြည့်ပြီးသဘောပေါက်တာလဲဆိုတော့နော်တမောရိယသစ္စာကိုကြည့်ပြီးသဘောပေါက်လိုက်တာဘုလို့ကိုကြည့်ပြီးသဘောပေါက်တော့တမောရိယသစ္စာကိုကြည့်ပြီးသဘောပေါက်တာဒီလိုမလားတမောရိယသစ္စာလဲအကြောင်းပဲသူ့အကြောင်းတော့ကတခြားလို့ပြောကြတာလားနိဒာနာလို့ပြောကြတာလားအခုကျတော့မြတ်စွာဘုရားကသကလုံးတစ်မျိုးနဲ့ပြောလိုက်တယ်ခေတုပါတယ်လေနိဒာနာအကြောင်းဒီဒုက္ခသစ္စာဖြစ်မဲ့အကြောင်းနိဒာနာအကြောင်းဒီပါတယ်လေခေတုဆိုတဲ့အကြောင်းဒီနိဗ္ဗာန်ရောက်မဲ့အကြောင်းခေတုဆိုတဲ့အကြောင်းဒီပါတယ်လေအကြောင်းချင်းတွေ့ရလားမတွေ့ဘူးနော်သမုဒိယသစ္စာမှာနိဗ္ဗာန်ရောက်မဲ့အကြောင်းရှိရလားသမုဒိယသစ္စာကဘာအကြောင်းမရှိတော့ဒုက္ခဖြစ်မဲ့အကြောင်းမရှိတဲ့ဒီလိုမလားသိကြစဉ်းစားပြီးတော့နားထောင်နော်သမုဒိယသစ္စာကဘယ်ရောက်မဲ့အကြောင်းမရှိတော့အေးမေဃသစ္စာကဘယ်ရောက်မဲ့အကြောင်းရှိပါလေတွေ့ရလားအေးသမုဒိယသစ္စာမှာနိဗ္ဗာန်ရောက်မဲ့အကြောင်းမရှိဘူးပါတဲ့မေဃသစ္စာကမှနိဗ္ဗာန်ရောက်မဲ့အကြောင်းလေးကရှိတာတဲ့အဲဒါကြောင့်မေဃသစ္စာကိုတဲ့သမုဒိယသစ္စာနဲ့ရှင်းပြလိုက်တဲ့အခါကျတော့သူကနိဗ္ဗာန်ရောက်မဲ့အကြောင်းမရှိဘူးသူကမှနိဗ္ဗာန်ရောက်မဲ့အကြောင်းရှိတာဒါကြောင့်မေဃသစ္စာကိုထေတုံထောတဲ့နိဗ္ဗာန်ရောက်မဲ့အကြောင်းသူ့မှာရှိတယ်လို့သမတ်ကြမချမလားချလိုက်လားပါဠိလိုတော့ဒီကြလားဟိတုံထလားဟိတုံတော်ဒီလိုမလားကျေနောတကကြတာအရိမကသစ္စာတိတဲ့နော်နေရောဓသစ္စာနဲ့ရှင်းပြီးတော့ကြည့်လိုက်မယ်ဆိုလို့ရှိရင်နေရောဓသစ္စာဆိုတဲ့သဘာဝသည်တခြားလားငြိမ်းအေးမှုလေးလားငြိမ်းအေးမှုလေးလားပြောတာတော့သူ့ကိုကြည့်ဖို့လွယ်ပါမလားသူ့ကိုမြင်ဖို့လွယ်ပါမလားအဲ့ဒီနိဗ္ဗာန်ရဲ့ငြိမ်းအေးမှုလေးမြင်ရင်လုံးအာကြီးလို့သိပေါင်းများစွာကြိုးစားလာကြရတာမလားအခုမြင်ပြီလားခဲရင်လည်းတော့ဒီလိုမလားမြင်ထားတဲ့ပုံကများလည်းရှိကောင်းရှိမှပေါ့လေဒါပေမဲ့လို့မြင်ဖို့ရမချက်ဘူးလားခဲ့လားနိဗ္ဗာန်ရဲ့ငြိမ်းအေးတဲ့သဘောတန်တိတ္တတန်တိလက္ခဏာလေးကိုမြင်ဖို့ရအင်မတန်ခက်ပါတယ်တဲ့ ဟုတ်ရဲ့လားတော့တော့လေဟောဒီမဂ္ဂတိစာကနိဗ္ဗာန်ကိုမမြင်ဘူးလားမြင်သွားပြီလားမြင်သွားပြီလောကတရားမဲ့ရသွားတဲ့ဒီကိစ္စနဲ့နိဗ္ဗာန်အစ်ကိုမမြင်ဘူးလားမြင်သွားလားအဲ့ဒါကြောင့်မို့လို့နိရောဓသစ္စာရဲ့တဘာဝကိုကြည့်မယ်ဆိုရင်အမတန်မြင်ခဲ့သောနိရောဓသစ္စာရဲ့နိဗ္ဗာန်ကြီးကိုဟောဒီမဂ္ဂတိစာကမြင်နေပြီဖြစ်တဲ့အတွက်ဒသနာသောတဲ့ဘာလဲလဲဘာလို့ကဘာလဲဒသနာသောဒီလိုမလားနိဗ္ဗာန်ကိုမြင်တတ်တဲ့သဘောတူမှရှိတယ်လို့ဆိုလိုတာပေါ့နော်ပြီးတော့ဘယ်သစ္စာကိုကြည့်ပြီးတော့ဒသနာသောလို့နာမည်ပေးလိုက်တာလဲနိရောဓသစ္စာကိုကြည့်ပြီးတော့ဒသနာသောလို့နာမည်ပေးလိုက်ပါတယ်ဒသနာသောတဲ့ဘဝတုကောင်းခြင်းသို့ကိုပေးလိုက်ပါတယ်ဒသနာသောဆိုတဲ့အဓိပ္ပာယ်ဖွင့်လိုက်ပါတယ်ဟုတ်ရဲ့လားကျန်တော့ကဓမ္မလေးတဲ့ဒုက္ခသစ္စာကိုကြည့်လိုက်တဲ့အခါကျတော့နော်ဒုက္ခသစ္စာတည်းတဲ့ဘာနဲ့တူတယ်လဲဆိုတော့ဒုက္ခသစ္စာကတခြားလားခန္ဓာ၅ပါးလားဖြစ်ဖြစ်ဘာဖြစ်တတ်တော့ပြတ်တတ်တယ်ဖြစ်ဖြစ်ရင်ပြတ်တတ်တယ်လူချမ်းသာရထားတဲ့ပုဂ္ဂိုလ်ကလည်းခန္ဓာ၅ပါးပဲဖြစ်ဖြစ်ရင်ပြတ်တတ်တာပဲလက်ချမ်းသာရထားတဲ့ပုဂ္ဂိုလ်ကလည်းခန္ဓာ၅ပါးပဲဖြစ်ဖြစ်ရင်ဘယ်ခန္ဓာမှမပြတ်တဲ့ခန္ဓာမရှိပါဘူးတဲ့ဟုတ်ရလားဘယ်ခန္ဓာမှမပြတ်တဲ့ခန္ဓာမရှိဘူးပြတ်တိုင်းပြတ်တိုင်းလည်းပဲသူ့နောက်ကဘလို့ပေါ်ပါတော့ဘလို့မှအပေါ်မပါဘူးသူ့ဘသူပြတ်သွားရတာဟုတ်ရလားသူ့နောက်ကဘလို့ပေါ်ခေါ်လို့ရတော့အမြဲတမ်းလည်းပြတ်နေတယ်ပြတ်တိုင်းပြတ်တိုင်းလည်းပေါ်ခေါ်လို့မရဒီလိုမလားအမြဲတမ်းပြတ်ပြတ်ပြတ်ပြတ်နေတာဖြစ်တဲ့အတွက်လည်းပဲသူ့ကိုယ်သူကပိုင်ရလားမပိုင်တော့ပြတ်တာပေါ့ပိုင်ရင်ပဲပြတ်မလဲဒီလိုမလားအဲ့ဒါကြောင့်မလို့ဟောဒီခန္ဓာ၅ပါးဆိုတဲ့ဒုက္ခသစ္စာကြီးတွေဘာနဲ့တူတယ်ဆိုရင်တဲ့အထီးကျတကောင်အတွက်သူဆင်းရဲအမွဲနဲ့တူပါတယ်တဲ့မပြောဘူးလားပြောလားကပ္ပနာဇနသရိတဒုက္ခတဏိနာအထီးကျတကောင်အတွက်အမွဲသူဆင်းရဲကြီးဘလောက်ပဲချမ်းသာတယ်ပြောပြောပါသစ္စာလူချမ်းသာကလည်းပါသစ္စာလက်ချမ်းသာကလည်းပါသစ္စာဒုက္ခသစ္စာလို့ဆိုမှတော့ချမ်းသာပဲဟုတ်တော့မလဲဒုက္ခသစ္စာလို့ဆိုမှတော့ချမ်းသာရလားမွဲရလားချမ်းသာရလားဆင်းရဲရလားသူပြတ်တော့သူနောက်ဘယ်လိုမှတော့ဟာကိုရမမဲ့ဘူးလားမဲ့နေတာအထေးကြတကောင်ကျွင်ကြီးသူဆင်းရဲကြီးအမွဲကြီးဒီလိုမလားခန္ဓာ၅ပါးနဲ့နေရတာဒီတိချလားမွဲကြီးနဲ့နေရတာလားခန္ဓာ၅ပါးနဲ့နေရတာဒီတိချလားတကောင်ကျက်ဘဝနဲ့နေရတာလားတကောင်ကျက်ဘဝနဲ့နေရတာနော်အခုဘုန်းကြီးတို့ပရိသတ်တွေမဂ္ဂသစ္စာကအဲ့ဒီဒုက္ခသစ္စာဆိုတဲ့တကောင်ကျက်ဘဝကမစွန်မလားစွန့်နေတာလားအဲ့ဒီဒုက္ခသစ္စာဆိုတဲ့တကောင်ကျက်ဘဝကလည်းလွတ်အောင်ကျော့အောင်ကပြင်းမယ်ဘယ်ကိုရောက်အောင်ပြင်းပါလဲနိဗ္ဗာန်ရောက်အောင်ပြင်းမယ်ဆိုတော့ဒုက္ခသစ္စာနဲ့ချိန်ချိုးကြည့်လိုက်မယ်ဆိုရင်ဒုက္ခသစ္စာကဒီကြားတကောင်တွေတကောင်ကျက်အမွဲသူ့ကိုယ်သူမပိုင်ဘူးပိုင်ရလားမဂ္ဂသစ္စာကသူ့ကိုယ်သူပိုင်တယ်နော်နိဗ္ဗာန်ရောက်အောင်ပြင်းမယ်ဆိုပြောတဲ့အတိုင်းပဲသူရဲ့ရွယ်တဲ့အတိုင်းပဲလွတ်လွတ်ကျွတ်ကျွတ်မပြင်းနိုင်ဘူးလားပြင်းနိုင်လားသူကိုယ်သူသုံးမရလို့လားသုံးရလို့လားအဲဒါကြောင့်မဂ္ဂသစ္စာသည်တဲ့ဒုက္ခသစ္စာနဲ့ရှင်ပြီးတော့ကြည့်လိုက်တော့ကိုယ့်ကိုယ်ကိုသုံးရတဲ့သဘောရှိပါတယ်ပါဠိလိုတော့အာတိပရိယသောပါဠိလိုပါပါလေဒီတော့မဂ္ဂသစ္စာမှာလည်းအဲ့ဘယ်လိုမျိုးရှိတော့မဂ္ဂသစ္စာသည်သုံးရမဂ္ဂသစ္စာရဲ့သဘာဝကိုကြည့်ပြီးတော့နေရတဲ့တော့လို့မှတ်လိုက်ပါဟုတ်တယ်မလားနောက်တစ်ခါကျတော့ဒုတိယပါလေသမုဒိယသစ္စာရဲ့ဘာဝကိုရှင်းကြည့်ပြီးတော့ထေတုံတော်လို့မှတ်လိုက်ပါဒေရောဓသစ္စာရဲ့ဘာဝကိုကြည့်ပြီးတော့သတ္တနာတော်လို့မှတ်လိုက်ပါဒုက္ခသစ္စာရဲ့ဘာဝကိုကြည့်ပြီးတော့ဘလို့မှတ်ရပါလဲအာဓိပတိယတော်လို့မှတ်လိုက်ပါတဲ့နော်အားလုံးပေါင်းလိုက်တော့သစ္စာရဲ့၄ချက်ကို၄မျိုး၄မျိုး၄မျိုးနဲ့မြတ်စွာဘုရားတကယ်ကရောမြတ်ကြီးသည်အသေးစိတ်မမြင်ဘူးလားမြင်သွားလားအသေးစိတ်မြင်သွားပြီအဲ့ဒီတော့သိသိမြင်သွားတဲ့အခါကျတော့မြတ်စွာဘုရားကတော့သူ့ကိုယ်နဲ့မြင်ပြတဲ့သစ္စာကိုခုနတော့ကငါအိုးသောပိဿဝကိယပုဂ္ဂိုလ်ကပြန်ပြောတဲ့အခါကျတော့ပေါင်းမျိုးပေါင်းမျိုးနဲ့ပြန်ပြောပါလေ။ဘယ်လိုမျိုးနဲ့ပြန်ပြောတော့ခြေသားတော်တဲ့ပိဋကဒုက္ခရိယသစ္စာတိမေဘိကဝေတဲ့ငါမြင်ခဲ့ရတဲ့ဟောဒီသစ္စာတရားဆိုတာလောကမှာတကယ်ရှိတဲ့တရားတွေမရှိတဲ့တရားတွေလားရှိတဲ့တရားတွေလားအဲ့ဒီရှိတဲ့တရားတွေပုပ္ပေနာနုသုတုဓမ္မေတုတဲ့အရင်တော့ကငါမတွေ့ခဲ့သေးဘူးငါမတွေ့ခဲ့ဘူးဘူးတဲ့အခုကတွေ့ခဲ့ပြီဒီဒါကြောင့်မလို့ဟောဒီတရားတွေကိုသစ္စာအစစ်သစ္စာမှန်ဖြစ်တဲ့တရားပါပဲလို့မင်းတို့ပိုင်ပိုင်နဲ့သိအောင်ကြိုးစားလိုက်ကြမပြောဘူးလားပြောလားသစ္စာညာလေးတွေမပေးဘူးလားပေးလားသစ္စာညာပေးတဲ့တော့အမှန်တရားကိုတော့ပေါ်ပြောလိုက်တာနော်ဒါကဒုက္ခသစ္စာကသဘောတရားသစ္စာကနိရောဓသစ္စာဒါကမဂ္ဂသစ္စာပါပဲလို့အမှန်တရားလေးတွေမပြောဘူးလားပြောလား ဒါတော့ပြောပြတဲ့အခါကျတော့ဒုတိယမြတ်စွာဘုရားကဘာပြောတော့မင်းတို့ကွာတဲ့အဲ့ဒီသစ္စာကိုသိပြီးရင်တဲ့ဒီတိုင်းသိနေအောင်လည်းမဖြစ်သေးဘူးကွာတဲ့ဒုက္ခသစ္စာသရဘာသဘောရှိတော့ပိုက်ချာပြီးသိရမယ့်သဘောရှိတယ်ပရိနိယဓမ္မဒီလိုမလားဒုက္ခသစ္စာကဘယ်လိုလုံးဝမဲ့သစ္စာပါလေဒါကောပရိဒဒုက္ခအရိယသစ္စာပရိနိယမင်းတို့ဒုက္ခသစ္စာလေးပိုင်းခြားပြီးသိလိုက်တယ်ဒီလိုမလားသမုဒယသစ္စာလေးကြတော့ဘာလို့မှလဲပယ်ရမယ့်သစ္စာမင်းတို့ပယ်ရမယ့်ပယ်နေအောင်ကြိုးစားရမယ်ဟုတ်ရဲ့လားဒီလိုတော့သစ္စာကသစ္စိကတ္တဘသစ္စာတဲ့မျက်မှောက်ပြောရမယ့်သစ္စာမင်းတို့မျက်မှောက်ပြနေအောင်ကြိုးစားမတိုင်တယ်မလားတိုင်တော့နေတာလားမေကသစ္စာကြတော့ဘာဝိတ္တဘသစ္စာတဲ့ပွားရမယ့်သစ္စာတဲ့မင်းတို့ပွားနေအောင်ကြိုးစားဒီလိုမလားဒုတိယအဖြစ်တက်ပြီးတော့မပြောဘူးလားပြောလားပြန်ပြောမယ်နံပါတ်၁ကတခြားပြောတာလားသစ္စာအကြောင်းပြောတာလားဒုက္ခသစ္စာသမုဒယသစ္စာနိရောဓသစ္စာမဂ္ဂသစ္စာအကြောင်းလေးမပြောဘူးလားပြောလားဒုတိယကသရုပ်ကိုသရုပ်အပေါ်မှာချက်တောင်းရမယ်လမ်းစဉ်ကိုပြောလိုက်တာဒုက္ခသစ္စာကိုဘာလို့ရမှာလဲသိအောင်လို့သမုဒယသစ္စာဘာလို့ရမှာလဲသိရမယ်ပြန်နေအောင်လို့နိရောဓသစ္စာဘာလို့ရမှာလဲမျက်မှောက်ပြုနေအောင်လို့မဂ္ဂသစ္စာဘာလို့ရမှာလဲအေးမင်းတို့ပွားများရမယ်ဟုတ်တယ်မလားအဲဒီလိုပြောပြတဲ့အခါကျတော့တစ်ခစ်တည်းပြောတဲ့သစ္စာပြတဲ့ခေတ္တရမကြီးကမင်းတို့ကွာတဲ့ဒုက္ခသစ္စာကိုတဲ့ကိုယ်တိုင်ပိုင်ပိုင်ခြားခြားသိပြီးပြီဆိုလို့ရှိရင်ငါပိုင်ပိုင်ခြားခြားသိပြီးပြီလို့ခြင်းခြင်းနှလုံးသွင်းလိုက်ဟုတ်ရဲ့လားသမုဒယသစ္စာပယ်ပြီးပြီဆိုရင်လည်းဘာပြောမလဲငါသမုဒယသစ္စာပယ်ပြီးပြီလို့ခြင်းခြင်းပြီးတော့နှလုံးသွင်းလိုက်တော့ရတ္ထသစ္စာမျက်မှောက်ပြုပြင်းလဲဘာပြောမလဲရတ္ထသစ္စာမျက်မှောက်ပြုပြီးပြီလို့သင်ញံနှလုံးသွင်းလိုက်ပါမေဃသစ္စာပွားပြီးရင်လည်းပဲမေဃသစ္စာပွားပြီးပြီလို့ဘာလို့ရမှာလဲမင်းတို့သင်ញံနှလုံးသွင်းလိုက်တယ်ဘယ်နဲ့ဆင်းပြောတော့ပေါင်းစင်းဘယ်နဲ့ဆင်းပြောလဲဇပတိကတရားပြောတာလားသစ္စာတွေပြောတာလားဇပတိကသရုပ်ပေါ်မှာကျင့်သုံးရမယ့်လမ်းစဉ်တွေမပြောဘူးလားပြောလားအဲ့ဒီလမ်းစဉ်တွေပေါင်းပြောင်းအောင်မြောက်ဆောင်ရွက်ပြီးပြီဆိုတဲ့အခါကျတော့မင်းတို့ကျင့်တတ်တော့ဘာမှဆက်ပြီးတော့လုပ်เสียမလိုတော့ဘူးတဲ့ဟုတ်တယ်မလားလုပ်သိလုပ်ရတဲ့လုပ်တဲ့မင်းတို့အားလုံးလုပ်ပြီးပြီအဲ့ဒီကြတော့မင်းတို့ကျင့်တတ်တော့လို့မပြောဘူးလားပြောလားသစ္စာကိုပြောတာကတရားလားသစ္စာဉာဏ်လားလုပ်ရမယ်လို့ကိုပြောတာကတရားလားသစ္စာဉာဏ်လားအေးလုပ်သိလုပ်ရတဲ့လုပ်တဲ့လုပ်ပြီးပြီလို့စဉ်းဉာဏ်နှလုံးသွင်းပြီးတော့အေးစစ်စစ်နေခွင့်ရသွားတဲ့အခါကျတော့တရားဉာဏ်ပေါ်ရမှာလားကတညာပေါ်ရပါလားညာဘယ်နှမျိုးဖွင့်ပေးတာတော့ဒီတော့ဓမ္မစကဗောဓနာတုတ်တာကညာ၃မျိုးဖွင့်ပေးလိုက်တာဘယ်နှမျိုးဖွင့်ပေးလဲဓမ္မတိကဘာညာပါလေဓမ္မတိကဓမ္မတုတ်ကအဲ့ဒီညာ၃မျိုးကမင်းတို့ပိုင်မယ်နဲ့လည်းရအောင်ကြိုးစားကြမယ်ဆိုရင်လည်းခြင်းသာသာတွေမင်းတို့ဘယ်တော့မှပြိတာတွေမနေရတော့ဘူးတဲ့ဘဝတွေမပြတ်ဘူးလားပြတ်လားဘုရားသိတဲ့တရားမလားဒုက္ခတွေလည်းကောမငြိမ်းဘူးလားငြိမ်းတော့ပါလားသတိဒုက္ခလည်းကြရတယ်ဗျာအဲ့ဒီကြမှာမင်းတို့ကျိတ်တယ်မို့ကြရတာပါလို့မြတ်စွာဘုရားဒီဓမ္မစကဗုဒ္ဓနာသုတ်တာဒီနည်းနဲ့ပဲနေကောင်းချုပ်ရတော်မူခဲ့ပါလေဟုတ်တယ်မလားအဲ့ဒါကြောင့်ဘုန်းတော်ပရိသတ်ဒီလည်းပဲယနေ့ဓမ္မစကဗုဒ္ဓနာသုတ်တာကြီးကိုနားကြပြီးတက္ကရာမိမိတို့ရဲ့တဏ္ဍာမညာဘယ်မျိုးပေါ်ကြိုးစားရပါလဲဘာညာဒီတော့သစ္စာညာသစ္စာဉာဏ်ကတဉာဏ်ပြန်ပြောပါဦးအဲ့ဒါဓမ္မစကဗောဓနာသုတ်တံဟောခြင်းရည်ရွယ်ချက်ပါပဲလို့အဲ့ဒီတော့သဘောပေါက်ပြီးတော့အဲ့ဒီရည်ရွယ်ချက်အတိုင်းပဲပြည့်ကြကြောက်ကိုအားထုတ်ကြပါလို့တိုက်တွန်းရင်းနဲ့တဲ့သားတို့ခေါ်လိုက်ကြပါအေးဓမ္မချက်သာသာပြည့်မြတ်စွာဘုရားရှင်သာသနာတော်မြတ်ကြီးကိုနိလာတပွားတင်နေအောင်ပြုစုသောကြောင့်ထပ်ပါတဲ့သာသနာပြုပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ။